Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2019ခုနှစ်မေလ8ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.51 ပထမနာရီဝက်မှာလိုင်းလမီတာ190 kHz 1505တို့အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနာဆင်းရမယ့်သတင်းတွေမှာတော့အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့နိုင်ငံတကာသဘောတူညီချက်ကိုဆက်လက်လိုက်နာနေမှာမဟုတ်တဲ့အကြောင်းအီရန်သမ္မတကဒီနေ့ပဲကြေညာပါတယ်ရိုက်တာသတင်းတော်ကိုအလုံးနဲ့ကိုချော်ဆိုးတို့သမ္မတရဲ့လူငင်းချမ်းသာဝင်အမိန့်နဲ့လွတ်မြောက်လာတဲ့ပေါ်အမေရိကန်သမ္မတအင်ဂျီရောကကြိုးဆိုပါတယ်ဒီလိုထိတ်တဲရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့အတူကြေညာပေးမှာပါ
အခုညပိုင်းဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ဒီကနေ့မနေ့ပိုင်းကပုံနာကျွန်းမြို့နယ်တရက်ချိုကျေးရွာနာမှာရခိုင်လက်နက်ကိုင်တပ်အေအေကမြမတမတော်စီရင်တန်းကိုမိုင်းခွဲတိုက်ခိုက်ခဲ့ပါတယ
်။နောက်ထပ်အားဖြစ်တင်ဖို့ရောက်လာတဲ့ဒီဗမာစစ်တပ်ရဲ့စီရင်တန်းကိုကျွန်တော်တို့ရခိုင်တပ်တော်ဖက်ကနေကြားဖြတ်တိုက်ခိုက်ခဲ့တာရှိတယ်။မိုင်းခွဲတိုက်ခိုက်တာပေါ့နော်အဲ့ဒီမှာ
အေအေပြောခွင့်ရခိုင်ဒုက္ခဖြစ်ပါတယ်ရှင်နိုင်ငံတကာသတင်းတွေပြီးမှနားဆင်ရမှာပါ။သမထရဲ့လွန်ငင်းချမ်းသာခွင့်နဲ့လွတ်ပေးတဲ့၃ချိန်လုံးစကိုင်းတိုင်းကကလေးမော်လိုက်နဲ့ကရင်ပြည်နယ်ဖအံထောင်တွေကအကျဉ်းသားတွေမပါတဲ့အတွက်ဆိုပြီးအဲ့ဒီထောင်တွေမှာစူပူမှုအနှဲငယ်ဖြစ်ပွားခဲ့ပါတယ်။ယူနန်နဲ့မြန်မာလက်ရာစိုက်ပျိုးရေးသုံးပစ္စည်းတွေနဲ့လက်ရာထွက်ကုန်တွေတိုက်ရိုက်လှည့်လည်ရေးနောက်ဆုံးအဆင့်ကုမင်းမြို့မှာဆွေးနွေးဖို့ရှိပါတယ်။2020မတိုင်ခင်အပြစ်ရဆဲရေးလုပ်နေတဲ့မြန်မာနိုင်ငံပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုဘလောက်ရှိသလဲဆိုတဲ့သတင်းတွေကိုနားဆင်ကြားရမှာပါရှင်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပါမယ်ရှင
်။ UN ငွေရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ပါကန့်သက်ချက်တချို့ကိုဆက်လက်လိုက်နာသွားတော့မှာမဟုတ်တဲ့အကြောင်း UN သမ္မတဟာဆန်ဂရူဟာနီကဒီနေ့ကြေညာလိုက်ပါတယ်။တန်ဆင်ထားတဲ့ UN အနေနဲ့ရေလေးပစ္စည်းတွေစုဆောင်းမှုပေါ်ကန့်သက်ချက်ကိုဆက်လက်လိုက်နာမှာမဟုတ်တဲ့အကြောင်းပြောဆိုလိုက်တာပါ။နိုင်ငံကသဘောတူညီချက်ကနေအမေရိကန်ပြည်သူနှုတ်ထွက်ခဲ့တယ်လို့အီရန်ပေါ်စီးပွားရေးအရပိတ်ဆို့တံခတ်မှုတွေချမှတ်ခဲ့ပြီးတဲ့နောက်စာချုပ်မှာလက်မှတ်ရေးထိုးထားတဲ့ကျန်နိုင်ငံတွေအနေနဲ့သဘောတူညီချက်တိုင်းလိုင်းနိုင်ရမယ်စာအီရန်နိုင်ငံရဲ့ရည်နယ်နဲ့ဘဏ်လုံငန်းတွေပေါ်အမေရိကန်ရဲ့တံခတ်မှုတွေကိုလက်ခံခဲ့ကြတယ်လို့လည်းအီရန်သမ္မတကပြောဆိုခဲ့ပါတယ်။ပြင်ဆင်နိုင်မှုရပ်ပေါင်း60အချိန်ပြည့်စုံမှဖြစ်ပြီးနောက်တစ်ဆင့်အနေနဲ့အဆင့်မြင့်ယူရေနီယံသတ်ဆင်မှုတွေကိုပြန်လည်စတင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။စာချုပ်ပါကျန်နိုင်ငံတွေအနေနဲ့အီရန်နိုင်ငံနဲ့လက်တွဲဆောင်ရွက်သွားမယ်ဆိုရင်စာချုပ်ပါစီမင်းတွေကိုပြန်လည်လိုက်နာသွားမှာဖြစ်ကြောင်းလည်းအီရန်သမ္မတကပြောပါတယ်။အမေရိကန်ရဲ့လုပ်ရက်တွေဟာအီရန်အတွက်ရွေးချယ်စရာလမ်းမရှိတော့သလိုစာချုပ်ပါကျန်နိုင်ငံတွေအနေနဲ့အခြေအနေကိုပြောင်းလဲနိုင်မယ့်အခွင့်အလမ်းအ ਨੇ ချင်းကျန်တော့တဲ့အကြောင်းလည်းအီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ယာဗစ်ဇာရစ်ကတွစ်တာလူမှုကိရိယာကနေပြောဆိုလိုက်တာပါ။အမေရိကန်ပြည်ထိုင်ပြင်သစ်ရုရှားတရုတ်ဂျာမနီနိုင်ငံတွေနဲ့ယူရိုနိုင်ငံတို့ကြားသဘောတူညီချက်အရတန့်စင်ပြီးသားယူရိုနိုင်ငံတွေကိုအကန့်အသတ်နဲ့သာယူရိုနိုင်ငံကစုဆောင်းခွင့်နဲ့ရောင်းချခွင့်ပြုထားတာဖြစ်ပါတယ်
အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့တာတနည်းပြအချိန်မှာပဲသဘောတူညီချက်ကိုလိုက်နာတော့မှမဟုတ်ကြောင်းအီရန်ကပြောဆိုလိုက်တဲ့ဒီကနေ့မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြောဟာလဲပရတိန်နိုင်ငံလန်ဒန်မြို့တော်ကိုတွားရောက်ခဲ့ပါတယ်။2015ခုနှစ်နိုင်ငံတကာသဘောတူညီချက်မှာတော့အီရန်နိုင်ငံရဲ့နျူကလ িয়ার လောင်စာထုတ်လုပ်မှုကို15နှစ်ကြာလျှော့ချကန့်သတ်ထားတာပါ။ဝန်ကြီးပွန်ပြောဟာအီရန်နိုင်ငံအရေးဗြိတိရှဝန်ကြီးချုပ်ထရီဆာမေးနိုင်ငံခြားရေးဝန်ကြီးဂျရမီဟန်စတွန်နဲ့ဆွေးနွေးမှဖြစ်တယ်လို့ဥရောပသမဂ္ဂ EU ကနေပရတိန်နှုတ်ထွက်ပြီးတဲ့နောက်အထူးဆက်ဆံရေးတရားထူထောင်ဖို့အဆိုပြုမယ်လို့လည်းမျှော်လင့်ရပါတယ်။ဝန်ကြီးပွန်ပြောဟာဂျာမနီခီးစင်ကိုဖျက်ပြီးလန်ဒန်ကိုလေကြောင်းကနေတွားရောက်ခဲ့တာပါ။အီရန်နိုင်ငံဘက်ဂဒတ်မြို့တော်ကိုရုတ်တရက်တွားရောက်ခဲ့တဲ့ခီးစင်မှာတော့အရှိအလယ်ပိုင်းဒေသကအမေရိကန်ရဲ့အကျိုးစီးပွားတွေအပေါ်မကြာခင်တက်ခတ်ခံရနိုင်တဲ့အခြေအနေတွေနဲ့ပတ်သက်လို့အီရန်အစိုးရတာဝန်ရှိသူတွေကိုသတိပေးခဲ့ပါတယ်။အီရန်သမ္မတဟာဆန်ရူဟာနီကတော့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကနေသမ္မတဒေါ်နယ်ထရမ့်အစိုးရပြီးခဲ့တဲ့နှစ်ထဲနှုတ်ထွက်ခဲ့တဲ့အတွက်သဘောတူညီချက်ပါစီမင်းစည်းကမ်းတွေကိုလိုက်နာတော့မှာမဟုတ်ကြောင်းဒီနှစ်အစောပိုင်းကပဲပြောဆိုလိုက်တာပါ။သမ္မတထရမ့်အစိုးရကတော့နိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်ထားပေမဲ့အီရန်ကတော့သဘောတူညီချက်အတိုင်းလိုက်နာဖို့လဲတောင်းဆိုထားပါတယ်။
ပါကစ္စတန်နိုင်ငံကဒုတိယအကြီးဆုံးမြို့ဖြစ်တဲ့လာဟောမြို့ကဖျားကြောင်းအပြင်ဘက်မှာဒီနေ့စောဝေးပေါက်ကွဲမှုဖြစ်ရာကလူရှိဦးထက်မနည်းသေဆုံးပြီး20ကျော်ထဏ်ရရသွားပါတယ်။ ဖျားကြောင့်ဝင်ဘဝတစ်ခုနီးရက်ထားတဲ့ရေကားစင်းကိုပြစ်မှတ်ထားဝင်ရတဲ့တက်ခိုက်မှုတွင်ရက်တပ်ဖွဲ့ဝင်9ဦးသေဆုံးကြောင်းလည်းအခင်းဖြစ်ရပန်ချက်ပြင်းနဲ့စုံစမ်းရရှိချက်ကပြောပါရယ်ပါကစ္စတန်နိုင်ငံမှာအကြီးဆုံးနဲ့အလဲပတ်လာသူအများဆုံးဖျားကြောင်းနေထဲမှာတစ်ခုဖြစ်တဲ့ဒေတာဒါဘာလို့ဒေတာကနေခေါ်တဲ့စစ်တရားစုဆူဖီဖျားကြောင်းဟာ2010ပြည့်နှစ်ကလူပေါင်း40သေဆုံးခဲ့တဲ့ပေါက်ကွဲမှုပါဝင်အရင်ကလည်းတက်ခိုက်မှုတွေကြုံခဲ့ရပူပါရယ်နောက်ပိုင်းမှာတော့ရဲလုံခြုံရေးတွေနဲ့အဆောင်ကျထားကြတာပါပောက်ကွဲမှုဖြစ်ခဲ့ပြီးနောက်မှာတော့ဖျားချောင်းတောင်ရှိသူတွေကတကားတွေအားလုံးကိုပိတ်ခဲ့ပြီးဖျားချောင်းနဲ့ရောက်နေသူတွေနောက်ပိုင်းမှာနောက်ဖေးပေါက်ကနေထွက်ခဲ့ကြပါတယ်အခင်းဖြစ်ရနေရာတော့ရဲတပ်ဖွဲ့နဲ့အကြမ်းဖက်ဝါဒတံပြန်တက်ပြေတောင်ရှိသူတွေကပိတ်ဆို့လုံခြုံရေးယူခဲ့ကြတာပါပြည်နယ်ဝန်ကြီးချုပ်အိုစမန်ဘိုစတာဟာလည်းတခြားမျိုးတွေကိုအလည်ပတ်သွားမဲ့ခီးစဉ်ကိုဖျက်လိုက်ပြီးခြေနေကိုဆန့်စစ်နိုင်မှုအရေးပေါ်စစ်မြေလုံခြုံရေးအစည်းအဝေးခေါ်ယူပါတယ်အစ္စလမ်ဘာသာဝင်ရဲ့ရမ်ဒန်ဥပုသ်ဒုတိယနေ့အဖြစ်ပါကစ္စတန်နိုင်ငံမှာဆင်နွှဲနေတက်ခဲမှုကြုံခဲ့ရတာပါမကြတဲ့ခင်နှစ်တွေအတွင်းတက်ခဲမှုတွေနဲ့ကြုံခဲ့ရတဲ့လာဟောမြို့မှာ2016ခုနှစ်တုန်းကလည်းခရီးရန်ဘာသာဝင်ရဲ့ Easter ဘောတော်နေ့မှာတက်ခဲမှုကြောင့်လူ90ကျော်သေဆုံးခဲ့ရပူပါတယ်
1985ခုနှစ်နဲ့1994ခုနှစ်အတွင်းဒေါ်နယ်ထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေကနေဒေါ်လာ10ဘီလီယံကျော်ဆုံးရှုံးခဲ့တဲ့ဆိုတော့ The New York Times သတင်းစာကြီးရဲ့မနေ့ကဖော်ပြချက်ကို American သမ္မတ Trump ကဒီကနေ့ပယ်ချလိုက်ပါတယ်။အဲ့ဒီဖော်ပြချက်တွေဟာဟိုးအရင်တုန်းကမပြည့်မစုံတဲ့သတင်းအချက်အလက်တွေကိုဖော်ပြတဲ့သတင်းမှတစ်ခုရာဖြစ်တယ်လို့ပြောဆိုတာပါ။ Mr. Trump အဲ့ဒီလိုအရှုံးပေါ်ခဲ့တာကြောင့်အဲ့ဒီ Senator Carla တဲ့ကရှင်းတဲ့အတွက်အစိုးရစီကနေအခွန်ကင်းလွတ်ခွင့်ရခဲ့တယ်လို့ The New York Times သတင်းစာကြီးကဖော်ပြခဲ့တာပါ။သမ္မတ Trump ဟာသူကိုယ်တိုင်သူဟာကိုပိုင်အစွမ်းအစာနဲ့စီးပွားရေးလုပ်ငန်းရှင်ကြီးဖြစ်လာသလိုအပေးအယူလုပ်တဲ့နေရာမှာလည်းဆရာတစုဖြစ်တယ်ဆိုပြီးပြောဆိုလာတာပါအမေရိကန်အခြားအခွန်ဝန်ထမ်းတွေနဲ့ထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေတနစ်ထက်တနစ်အရှုံးပေါ်ခဲ့တယ်လို့သတင်းစာကဆိုပါတယ်ထရမ့်ရဲ့အခွန်ဆောင်ဆွေဆရန်အစီအမံတွေကိုသတင်းစာကဖော်ပြခြင်းမရှိပေမဲ့အဲ့ဒီအခွန်ဆွေဆရန်တွေကိုလှက်လန်းမိတဲ့သူစီကရတဲ့သတင်းအချက်အလက်တွေကိုသတင်းစာကအသုံးပြုထားတာပါအဲ့ဒီကာလအတွင်းထရမ့်အရှုံးပေါ်ခဲ့တဲ့ငွေအများစုဟာသူ့ရဲ့အကြီးကစီးပွားရေးလုပ်ငန်းတွေဖြစ်တဲ့ဟိုတယ်တွေကာစီနိုလောင်းကစားရုံတွေနဲ့လူငနေတက်ခန့်တွေစီကဖြစ်ပါတယ်။ဒါအပြင်လေကြောင်းလိုင်းတစ်ခုကြေးစားဘောလုံးအသင်းနဲ့အင်ချမ်းမြေရောင်းဝယ်ရေးလုပ်ငန်းတွေကရင်းနှီးမြှုပ်နှံမှုတွေစီကလည်းပါဝင်ပါတယ်။ထရမ့်ရဲ့စီးပွားရေးလုပ်ငန်းမှာရင်းနှီးမြှုပ်နှံကြတဲ့သူတွေနဲ့ဘန်တွေစီကဝင်လာတဲ့ငွေအများစုနဲ့အဲဒီကာလအတွင်းထရမ့်စိန်ကြက်ကြဆက်ပြီးနေနေတာဖြစ်တယ်လို့လည်းသတင်းစာကဖော်ပြထားပါတယ်။
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းနိုင်မီတာ190 kHz 1505လို့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗိုလ်ထုနဲ့ညပဲသတင်းတွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံတော်လေးဝက်ချက်အုပ်ရေဖော်ပြမှုနဲ့ထောင်နာခွနနှစ်ချက်ခံခဲ့ရတဲ့ရိုက်တာသတင်းတော်ကိုအလုံးနဲ့ကိုကျော်စိုးတို့သမရရလူငင်းချမ်းသာကွယ်အမိန့်နဲ့လွတ်မြောက်လာတဲ့ပေါ်အမေရိကန်သမရအင်ပြူတော်ကကြိုဆိုလိုက်ပါတယ်2019ဒီဇင်ဘာလကလေးကရပောင်း900ကျော်ဖမ်းဆီးခံရပြီးနောက်မိသားစုနဲ့ပြန်လည်ဆုံဆွေးခွင့်ရတဲ့ပေါ်ဝမ်းမြောက်မိကြောင်းအင်ပြူတော်ရဲ့ကြေညာချက်ကဖော်ပြထားတာပါမြန်မာနိုင်ငံကဖမ်းဆီးခံတခြားသတင်းသမားတွေလည်းအလားတူလွတ်မြောက်လာဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်မနေ့ကပဲအမေရိကန်ဒုတိယသမ္မတ Mike Pence ကသတင်းလွတ်လို့ရင်ဖမ်းဆီးခံခဲ့ကြရတဲ့ Reuters သတင်းတောင်နှစ်ယောက်လွတ်မြောက်လာတဲ့ပေါ်ကြိုဆိုကြောင်းပြောဆိုခဲ့သလိုနိုင်ငံရေးဝန်ကြီး Mike Pompeo ကလည်းသတင်းတော်တွေကိုလွှတ်ပေးရပေါ်ကြိုဆိုပေမဲ့ကြံနေသေးတဲ့ဖမ်းဆီးခံသတင်းသမားတွေကိုလွှတ်ပေးဖို့နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပုံမရရှိဖို့မျှော်လင့်နေကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါနောက်ကိုအလုံးနဲ့ကိုကျော်စိုးတို့ကတော့မတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့သတင်းယူနေတော့2019ဒီဇင်ဘာလထဲမှာပဲဖမ်းဆီးခံခဲ့ရပြီးရခိုင်ပြည်နယ်ကလူငယ်တပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေအပါအဝင်အစိုးရရဲ့လျှို့ဝှက်သတင်းချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူခံခဲ့ရတာဖြစ်ပါတယ်။ဒါနောက်နှစ်ယောက်လွတ်မြောက်လာတဲ့ပုံမှာတော့အမေရိကန်သမ္မတကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်သတင်းလွှတ်ခွင့်နဲ့လူခွင့်ရေးလှုပ်ရှားမှုဖွဲ့တွေကလည်းကြိုဆိုခဲ့ကြပါပြီ။မြန်မာနိုင်ငံမှာသတင်းသမားတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေပေါ်ဖိနှိပ်မှုတွေချင်းချောက်မှုအနေတွေရှိနေစေဖြစ်တာကိုလည်းသတိပေးပြောဆိုထားကြပါတယ်
။ရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်မှာဘင်္ဂလားဒေ့ရှ်လေကြောင်းလိုင်းကအလျင်တစ်စင်းမတော်တဆမှုဖြစ်ပွားပြီးလူတချို့ထိခိုက်ဒဏ်ရာရရှိသွားကြောင်းသတင်းတွေကဖော်ပြနေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဘီမန်လေကြောင်းလိုင်းလျင်တစ်စင်းရန်ကုန်လေဆိပ်မှာမတော်တဆဖြစ်ခဲ့တဲ့တပ်ပုံတွေနဲ့အင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့တာပါ။လျင်ပြေးလန်းချော်မတော်တဆဖြစ်ခဲ့ကြောင်းနဲ့လျင်မူးတအုပ်အပါဝင်ထိခိုက်ဒဏ်ရာရသူတချို့ရှိတယ်လို့လည်းဖော်ပြနေကြပေမဲ့အတီးပြုတ်လို့တော့မရသေးပါဘူး။ မတော်တဆမှုကြုံခဲ့ရတဲ့ရန်ကုန်လေရင်ခွေမှာခီးစဉ်တချို့ကြန့်ကြာမှုတွေကြုံခဲ့ရတယ်လို့ဆိုပေမဲ့အပြည့်ပြည့်ဆိုင်ရာလေဆိပ်ရဲ့ Facebook စာမျက်နှာမှာတော့လေရင်အတက်အဆင်းတွေဆောင်ရွက်နိုင်မည်ဖြစ်ကြောင်းသတင်းထုတ်ပြန်ထားပြီးခီးစဉ်တချို့နောက်ကျမှုတွေအတွက်သက်ဆိုင်ရာလေကြောင်းလိုင်းတွေကိုခီးသည်တွေဆက်သွယ်စုံစမ်းဖို့လည်းတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းခီးစဉ်နောက်ကျရတဲ့အကြောင်းရင်းကိုတော့ဖော်ပြမထားပါဘူး။
အမေရိကန်နောက်ပိုင်းကော်လိုရာဒိုပြည်နယ်ကအကြောင်းတရားမှာမနေ့ကကျောင်းသား၂ယောက်ရဲ့ပြစ်ခတ်မှုကြောင့်အတန်းပေါ်တယောက်သေဆုံးပြီး၈ယောက်ဒဏ်ရာရသွားတဲ့အကြောင်းအာနာဘိုင်ကပြောပါရယ်ပြည်နယ်မြို့တော်ဒန်ဗာတောင်ဘက်က Highlands Ranch Stamp ကျောင်းဝင်းကနှစ်နေရာမှာပြစ်ခတ်မှုဖြစ်ပွားခဲ့တာပါပြစ်ခတ်မှုဖြစ်ပွားတဲ့အကြောင်းသတင်းရရှိပြီးမိနစ်ပိုင်းအတွင်းမှာပဲလူငယ်တပ်ဖွဲ့ဝင်တွေကျောင်းကိုရောက်ရှိသွားခဲ့ကြပြီးမတင်ကားသူ၂ယောက်ကိုဖမ်းဆီးလိုက်တဲ့အကြောင်းလဲအခင်းပြေရာ Douglas K ရဲတပ်ဖွဲ့အကြီးကတိုနီ Sparlock ကသတင်းတောက်တွေကိုပြောပါရယ်ဖန်စီလိုက်သူနှုတ်ဦးနဲ့သူကအသက်၁၈နှစ်အရွယ်ဖြစ်ပြီးနောက်သူကတော့အသက်မပြည့်သေးသူသူဖြစ်တဲ့အကြောင်းနဲ့သူတို့အကြောင်းရဲတပ်ဖွဲ့ကအရင်ကမှတ်တမ်းတင်ထားတာမျိုးမရှိတဲ့အကြောင်းလဲပြောဆိုခဲ့တာပါ။ဒီခံမှုတရင်ကြောင့်အပြေးလွှတ်ရောက်လာရတဲ့မိဘတွေကိုတော့အနီးနားကနားနေဆောင်တစ်ခုမှထားပြီးဘေးလွရာခေါ်ထုတ်လာတဲ့ကျောင်းသားတွေကိုပြန်အံ့နံပေးခဲ့ပါတယ်။သမရအင်ပြူတော်ကတော့ပြစ်ခတ်မှုဖြစ်ပေါ်ရာဒေသခံအတိုင်းဝိုင်းနဲ့စုံစမ်းစစ်ဆေးနေတဲ့လူငယ်တောင်ရှိသူတွေကိုအားပေးစကားပြောကြားခဲ့ပါတယ်။မနေ့ကပြစ်ခတ်မှုဖြစ်ခဲ့တဲ့ကျောင်းနဲ့10ကီလိုမီတာအကွာလောက်မှာရှိတဲ့ကျောင်းတစ်ကျောင်းမှာလည်း1999ခုနှစ်တုန်းကကျောင်းသား၂ယောက်ရဲ့တက်ခတ်မှုကြောင့်လူ73ယောက်သေဆုံးခဲ့ရပူပါတယ်
။တောင်အာဖရိကနိုင်ငံတောင်အာဖရိကကနိုင်ငံသားတွေဟာအထွေထွေရွေးကောက်ပွဲမှာမဲပေးနိုင်ရေးမဲယုံတွေအပြင်ဖက်မှာပုတ်ထိုးနေကတန်းစီဆောင်ဆိုင်ခဲ့ကြပါတယ်။တောင်အာဖရိကနိုင်ငံမှာနှစ်နဲ့ချီကြအောင်စီးပွားရေးတွေကျဆင်းပြီးအကျင့်ပြတ်ခြားစားမှုတွေမြင့်တက်နေတဲ့အချိန်မှာပဲရွေးကောက်ပွဲအခုလိုကျင်းပတာပါ။ဒီရွေးကောက်ပွဲဟာလွန်ခဲ့တဲ့25နှစ်ကလူမျိုးရေးခွဲခြားဆက်ဆံမှုတွေအဆုံးသတ်သွားခဲ့တဲ့အချိန်ကလေးကအုပ်ချုပ်လာတဲ့ ANC ပါတီနဲ့လက်ရှိသမ္မတကယ်ရီရာမာဖိုစာအပေါ်လူရုရဲ့ထောက်ခံမှုကိုဆန့်သတ်မဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။နိုင်ငံတွင်အလုပ်လက်မဲ့နှုန်းတွေ28ရာခိုင်နှုန်းအထိကျဆင်းပြီးတော့အကျင့်ပြတ်ခြားစားမှုအရှုပ်တော်ပွဲကြောင့်အရှုပ်တော်ပုံတွေကြောင့်သမ္မတဟောင်းဂျက်ကော့ပ်ဇူမာမနစ်ကအာဏာလက်လွတ်ခဲ့ရပြီးလူကြိုက်များခဲ့တဲ့ ANC ပါတီရဲ့ပုံရိပ်တွေလည်းကျဆင်းခဲ့ရတာဖြစ်ပါတယ
်ဗုဒ္ဓဦးနဲ့ညာပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးသွားကြတာပါရှင်။ခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးသွားမယ့်အထက်မှာတော့အရင်ဆုံးရခိုင်လက်နက်ကင်တက် AA ကမြန်မာတပ်မတော်ရန်တန်းကိုဒီကနေ့တိုက်ခိုက်ခဲ့တယ်ဆိုတဲ့အကြောင်းပြောပြပေးမှာပါ။ရခိုင်ပြည်နယ်ပုံနှချွန်းမြို့နယ်အတွင်းတပ်မတော်စစ်ရင်တန်းတွေကိုရခိုင်လက်နက်ကိုင် AA အဖွဲ့ကဒီကနေ့မနက်မှာပဲထပ်ပြီးတော့ဘုံခွဲတိုက်ခိုက်ခဲ့တဲ့အကြောင်း AA ဘက်ကပြောပါတယ်။တချိန်တည်းမှာတော့ AA အဖွဲ့နဲ့ဆက်နွယ်နေတဲ့ဆိုတဲ့တန်တရားနဲ့တပ်မတော်ကထိန်းသိမ်းထားတဲ့ရသေးတောင်မြို့နယ်ကကြောက်တန်းရွာသား80နီးပါးတဲ့က6ဦးကို AA တပ်ဖွဲ့ဝင်ဖြစ်ဖော်ထုတ်စစ်ဆေးပြီးဥပဒေအရအရေးယူထားသလို AA နဲ့ပတ်သက်မှုမရှိတဲ့ရွာသား35ဦးကိုဒီကနေ့ပြန်လွှတ်ပေးခဲ့တဲ့အကြောင်းတပ်မတော်ဘက်ကပြောလိုက်ပါတယ်။အဖြစ်အဆုံကို VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့ရခိုင်တပ်တော် AA တို့ကြားစီးရဲချင်းနေဆက်လက်တင်းမာနေဆဲဖြစ်သလိုဒီကနေ့မနေ့မှာတော့ဘုံတို့ချိုးမျိုးနဲ့တရက်ချိုကျေးရွာနေမှာမြန်မာတပ်မတော်စစ်ရင်တန်းတွေကို AA ဖွဲ့ကနေဘုံခွဲတိုက်ခိုက်ခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်ဒုခကပြောပါတယ
်ဒီနေ့မနေ့ဒီ6:20နောက်မှာဒီရုံးမူနဲ့တရက်ချိုရွာကြပေါ့နော်အဲ့ဒီရန်ကုန်စစ်တေကာလမထဲမှာဒီနောက်ထပ်အားဖြစ်တင်ဖို့ရောက်လာတဲ့ဒီဗမာစစ်တပ်ရဲ့စစ်ရင်တန်းကိုကျွန်တော်တို့ရခိုင်တပ်တော်ဖက်ကနေကြားဖြတ်တိုက်ခိုက်ခဲ့တာရှိတယ်မိုင်းခွဲတိုက်ခိုက်တာပေါ့နော်အဲ့ဒီမှာဒီတိုက်ခိုက်မှုအတွင်းမှာတော့ရန်သူဖက်ကနေ10ဦးလောက်ကြီးကြားဆုံးတာရှိနိုင်တယ်
ဒီမနေ့ပုံနှချုံမြို့နယ်တွင်တပ်မတော်စစ်ရင်တန်းဘုံခွဲတိုက်ခိုက်ခံရမှုမှာတပ်မတော်ဘက်ကကြာဆုံးမှုတွေရှိနေတယ်လို့ AA ဘက်ကပြောဆိုနေတယ်လို့တီးခြားသိမပြုတ်နိုင်သေးပါဘူးတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့အတွက်ဘက်တွင်မူဘုံမှုချုပ်စော်မင်းထွန်းကတော့ဒီကနေ့ပုံနှချုံမြို့နယ်တိုက်ပွဲအခြေအနေကိုမသိရသေးပေမဲ့မနေ့ကကြောက်တော်ဘက်မှာ AA ဘက်ကဘုံခွဲတိုက်ခိုက်ခဲ့တဲ့အကြောင်းအတည်ပြုခဲ့ပါတယ
်ရန်ကုန်စစ်တွေကာလန်ပေါ်မှာပဲကျွန်တော်တို့မိုင်းဆွဲတိုက်ခိုက်ခံရတာလေးတွေရှိတယ်ကြောက်တော်ဘက်မှာဖြစ်တာပေါ့ညဦးဘက်မှာဖြစ်တာတော့ထိခိုက်ဒဏ်ရာမှုနည်းနည်းရှိတယ်
မြို့နယ်ရွာနေတကွာတိုက်ခိုက်မှုတွေမှာ AA ဖွဲ့ကနေအယောက်ဝတ်နဲ့တိုက်ခိုက်မှုတွေရှိနေတယ်လို့လဲတပ်မတော်ဘက်ကစွပ်စွဲပြောဆိုတာရှိတယ်လို့ AA ဖွဲ့နဲ့ဆက်နွယ်ပတ်သက်နေတယ်ဆိုတဲ့တန်တရားနဲ့ရွာသားတချို့ကလည်းတပ်မတော်ကဖမ်းဆီးထိန်းသိမ်းထားပါတယ်ရတိတော်မြို့နယ်ကြောက်တန်းကျေးရွာမှာဒီလိုတန်တရားနဲ့တပ်မတော်ကနေထိန်းသိမ်းထားတဲ့လူ80ကျော်ရှိနေပြီဒီအထက်က6ဦးကိုမေလ9ရက်နေ့ညနေပိုင်းမှာတပ်မတော်ကနေနေရာပြောင်းရွှေ့လိုက်တယ်လို့ကြောက်တန်းကျေးရွာသားတို့ကပြောပါတယ်
ဒီချင်းရတဲ့ဓမ္မတော်ပေါ်လို့ဒီလိုဆောင်ရုံမတည်စီရဘူးလို့ပြောတယ်ကျွန်တော်ကြည့်တာကတော့တရားနာနေရတော့မုံမုံလိုက်ဆိုတော့တရားနာတရားကမင်းမင်းရှိသူ့နာမည်ရင်းရှိတယ်နာတရားကတင်းအင်းတော့
ဒီကတော့ဒီလိုခေါ်တာလည်းမင်းကကိုယ်နိုင်ခွေးလာမှာတင်တယ်။အဲ့ဒါမျိုးဒီကြီးရပါတယ်။အဲ့ဒီမှာဒီရှာသာကြီးပါတယ်လို့ပြောတာပဲ။ကျန်တော့တဲ့အစ်မခေါ်တော့လည်းပြောကြတယ်။တမတော်တရင်မှပြန်ကြရေးဖွဲ့တွဲဖွဲ့တွင်မှုဘုမှုချုပ်ဆောင်မင်းတို့ကတော့တမတော်ရဲ့စစ်စစ်ချေရဖန်စီခေါ်ဆောင်သွားတဲ့၆ဦးဟာအေးအေးတပ်ဖွဲ့ဝင်တွေနဲ့ဆက်ဆက်နေတဲ့လူတွေဖြစ်ပြီးဥပဒေအရရေ
တယ်။ဒါနဲ့ရရှိဒီလိုပေါ်ထုတ်နိုင်တယ်၊နဲ့ရောက်ရှိတယ်။အဲ6ရောက်ကိုတော့မနေကြညာကတည်းကစစ်တွေကိုပို့လိုက်တယ်။တရားဥပဒေရရေးယူဖောင်းကလေးရရှိတယ
်။တမတော်ကနေထပ်မံဖမ်းဆီးသွားတဲ့လူ6ဦးဟာအေအေဖို့ပဲမဟုတ်ပဲရွာသားတွေဖြစ်တယ်လို့ကြောက်တမ်းရွာခံသူကပြောပါတယ်။
အဲ့မှာအခုတရားမဝင်ဘူးဒေါ်လုံးရောက်တယ်ဗျာဒီလိုမှစသစ်သေးမရှိတော့လို့ပြောတာပါ။ဒီလိုမျိုးကဒီလိုမှမလုပ်ထားသေးဘူးလေမလုပ်ခဲ့လို့တော့များပါလေ
။ဒီတော့တွင်ကြောက်တန်းကြေးရစာရင်ကြောင်းတွင်ထိမ့်ထိမ့်ထားတဲ့ရွာရာ35ဦးကိုဒီကနေ့ညနေပိုင်းမှာဆက်မှလှုပ်ပေးခဲ့ပြီလို့တမတော်သတင်းမှပြန်ကြားရေးဖွဲ့တွဲဖက်တွင်မှုဘုံမှုချုပ်စွန်မင်းထွန်းကပြောပါရတယ်
။တန်ခဲ့တဲ့လူတွေကမှ35ရောက်ကိုဒီ3နာရီ20မှာကျွန်တော်ဖတ်လုပ်လိုက်ကျန်တဲ့လူတွေကတော့ဒီရဲ့ကျော်တော်လေးရဲ့ကျန်တဲ့အဲဒီရဲ့ကျော်တော်ကိုကျွန်တော်တို့ဖတ်မှဆက်ဆင်းလေးရရှိတယ်။ကမ္ဘာတက်တဲ့လူတွေအများဆုံးလွတ်နိုင်ဆက်လက်ဆောင်ရွက်လေးရရှိပါခင
်ဗျ။ဒီခိုင်းပြည်နယ်ရတိတောင်မြို့နယ်ကြောက်တန်းကျေးရွာမှာအေအေနဲ့ပတ်သက်နေတဲ့ဆိုပြီးမြန်မာစစ်တပ်ကဖမ်းဆီးခဲ့တဲ့ရွာသား300ရာနေပါတဲ့က48ဦးပါတဲ့သူရယာတုတ်ကိုမေလ6ရက်နေ့မှာပြန်လွှတ်ပေးခဲ့သလိုပြီးခဲ့တဲ့တောက်ကြနေ့တုန်းကလည်း126ဦးပါတဲ့ပရမတုတ်ကိုလွှတ်ပေးခဲ့တာပါ။လရှိရတိတောင်မြို့နယ်ကြောက်တန်းကျေးရွာဘက်တောလာရေးပိတ်ပင်ထားတဲ့အချိန်လေးကြောင့်ကျေးရွာသားတွေစောင့်ဝတ်နေရခဲ့ခဲဖြစ်နေကြပြီလို့ဒေသခံရွာသားတွေကပြောပါရယ်။မနေ့ကတော့ရခိုင်မျိုးရပါတီကနေကြောက်တန်းကျေးရွာကိုရောက်ရှိလာပြီးလိုအပ်တဲ့စန္ဒရိတ်ခါအကူအညီပေးဆောင်ခဲ့ပါရယ်။ပြီးခဲ့တဲ့မေလ2ရက်နေ့တုန်းကအေအေဖွဲ့နဲ့ဆက်ဆက်တဲ့ဆိုတဲ့တန်တရားနဲ့ကြောက်တန်းကျေးရွာသား295ဦးကိုစာတင်ကြောင်းမှထိန်းသိမ်းထားစဉ်တွင်စစ်တပ်ကနေပြစ်ခတ်ခဲ့လို့6ဦးသေဆုံးပြီးတော့10ဦးထိခိုက်ဒဏ်ရာရရှိခဲ့ပါရယ်။ဒီပြစ်ကမှုအပြစ်မှန်ကိုစုံစမ်းစစ်ဆေးရေးယူပေးဖို့နိုင်ငံသားတွေကိုဆရာဥပဒေစိုးမိုးမှုရရှိရေးနဲ့အ мян ဆုံးကာကွယ်ဆောက်ရှောက်ပေးဖို့ရခိုင်မျိုးရပါတီ AMP ကနေနိုင်ငံတော်တမရနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သမ္မတကာကွယ်ရေးဦးစီးချုပ်နဲ့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်တို့ကိုမေလ2ရက်နေ့ရက်စွဲနဲ့တိုင်ကြားစာပေးပို့ထားပါတယ်ခင်ဗျာ
။ရခိုင်လက်နက်ကင်တပ် AA ကမြန်မာတမရရန်တန်းကိုဒီကနေ့မိုင်းခွဲတိုက်ခိုက်ခဲ့တဲ့အကြောင်းနိုင်ငံရေးစုံစမ်းတင်ပြသွားတာပါရှင်။အခုတော့ပြည်နယ်တချို့ကအကျဉ်းထောင်တချို့စုပူးမှုဖြစ်ခဲ့တဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်။စကိုင်းတိုင်းတွင်းကကလေးမော်လိုက်အကျဉ်းထောင်နဲ့ကရင်ပြည်နယ်ဖက်အန်အကျဉ်းထောင်တို့မှာဒီကနေ့ထောင်တွင်းစုပူးမှုတချို့ဖြစ်ခဲ့ပါတယ်။မြန်မာနှစ်ဆန်းတရက်နေ့ကစပြီးတလတောင်မရှိသေးတဲ့အချိန်ကာလအတွင်းမှာသမရကလူငယ်ချမ်းသာခွင့်၃ချိန်ကျင်းပပြီးအကျဉ်းသား2000ကျော်ပြန်လွှတ်ပေးခဲ့ပေမဲ့ဒီထဲမှာသူတို့တွေမပါတဲ့အတွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒီအကျဉ်းသားတွေတောင်းဆိုတာတွေကိုအာဏာပိုင်တွေဘက်ကနိုင်ငံတော်သမရနဲ့ပြည်ထရေးဝန်ကြီးဌာနစီကိုတင်ပြပေးသွားမယ်လို့ပြောပါတယ်။ဒီကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့မနက်ပိုင်းမှာပဲစကိုင်းတိုင်းကလေးမော်လိုက်အကျဉ်းထောင်နဲ့ကရင်ပြည်နယ်ဖန်အကျဉ်းထောင်တို့မှာစူပူမှုတွေဖြစ်ခဲ့ပြီးအကျဉ်းကျနေသူတွေဟာလူငယ်ချမ်းသာကွင်ဒန်းသူရရှိဖို့နဲ့အစိုးရလူ့ခွင့်ရေးကော်မရှင်ပါဝင်မီဒီယာတွေနဲ့တွေ့ဆုံပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒီကနေ့ကလေးမော်လိုက်အကျဉ်းထောင်စူပူရာနဲ့ပတ်သက်လို့ညှိနှိုင်းရမှာပါဝင်ခဲ့တဲ့အထက်ချင်းတွင်းတိတာလူငယ်များကွန်ရက်ကကိုကျော်တော်ဝင်းက
အရှိအချင်းတွေပေါ့အရှိတွေတိုက်တွေအကုန်လုံးပေါ့အဲ့တိုက်တွေအားတောင်းဆိုမှုဖြစ်တာပေါ့အဓိကတော့အချစ်လေးချစ်တောင်းဆိုတာပေါ့အဓိကတော့လက်နေချင်အောင်နဲ့ပတ်သက်ပြီးညံ့ရတလာဆောင်ရသေးပေါ့နော်အဲ့ဒီဖြစ်ပါတယ်နောက်တစ်ချက်ကကျတော့ဒီအစိုးရနဲ့တွေ့ဆုံပြီးပေါ့အစိုးရအဖွဲ့နဲ့တွေ့ဆုံပြီးနောက်တစ်ချက်ကကျတော့မီဒီယာနဲ့တွေ့ဆုံပြီးနောက်တစ်ချက်ကကျတော့ထောင်ထဲမှာလူခွင့်အခြေခွမှုတွေရှိရဆိုပြီးလူခွင့်ရေးကော်မရှင်နဲ့ဟိုတွေ့ဆုံပြီးဆိုပြီးတော့အမျိုးသမီးတိုက်တွေရောဂျန်နယ်တိုက်တွေရောတောင်းဆိုမှုဖြစ်တာကြာအဲ့လိုမျိုးဖြစ်တော့ဒီ9နိုင်လောက်ပါပဲ KNC ခံရမှုကော်မတီကနေပြီးတော့ဘာသာပြေဆိုနေနိုင်သွားလို့တယ်။ဒါကြောင့်မို့လို့ဒီသူတို့ရဲ့တောင်းဆိုချက်တွေရဲ့တူးချင်းစီရဲ့သဘောထားတွေသူတို့မှတ်ချက်ပြုပြီးတော့ဟိုဗာလဲအမှတ်တမ်းတွေထားပြီးတော့လုပ်တယ်။စီးရီးတာတွေလုပ်တယ်ပဲနော်။အဲဆိုတော့17နှစ်လောက်မှာပဲဟိုလက်ရှိအချိန်တွေကတော့17နှစ်လောက်မှာပဲပြီးဆုံးပြီးတော့ဒီငင်းတော့လက်ရှိအချိန်တွေတော့တည်ငြိမ်မှုအခြေဖြစ်နေပါကြာ
။နိုင်ငံတော်သမ္မတရဲ့တတိယကြိမ်လူငင်းချင်းနာဝင်ပြုပြီးနောက်ရမှာပဲအခုလိုထောင်စုပူမှုတွေဖြစ်ပေါ်တာပါ။အကျဉ်းသားတွေအနေနဲ့တောင်းဆိုတာတွေကိုနိုင်ငံတော်သမ္မတနဲ့ပြည်ထရေးဝန်ကြီးဌာနစီအစီရင်ခံတင်ပြသွားမယ်လို့အကျဉ်းဦးစီးဌာနတွညွန်မှုဦးမင်းထွန်းဆိုကပြောပါတယ
်။သူတို့ရဲ့တင်ပြချက်ကလေးကိုတော့ကျွန်တော်တို့ဝန်ကြီးရောကနေတဲ့ဆင်သမ္မတရုံးကိုတင်မှာပေါ့နော
်။
ဒါပါပဲ။ကျွန်တော်တော့သူအေးစိတ်ဖြစ်သွားပါပြီ။အတိကဒန်းသူခွင့်ရေးမရတာပဲရှိတယ
်
။ဒါပဲ။ကျန်တာမရှိဘူး။အဲ့ဒါပဲအော်နေကြတာ။တကယ်လို့ပြိမယ်ဆိုရင်လည်းအားလုံးညီမျှနဲ့ရစေလိုချင်တာပေါ့။အမတနေပဲပြေးပြေးပါပြေးပြေးညာပြေးပြေးပေါ့နော်အားလုံးရတဲ့ဟာလေးကိုလိုချင်တာပေါ့အဲသူတို့ရဲ့တောင်းဆိုချက်ကတော့အစီအကံရေးမယ်ရေးတော့ပြည်ရေးရုပ်တင်မယ်ပြည်ရေးရဲ့နေဦးတော့သူကသမ္မတရုံးဆက်တယ်မှာပေါ့
ဖန်ချင်းထောင်စုဘူးမှုကတော့ဒီကနေ့ညနေပိုင်းဒီပြည်လည်မှုမရရှိသေးပါဘူးအချင်းထောင်စုဘူးရာကြောင့်ထောင်ဝင်စာတွေ့ရတွေပိတ်လိုက်ပြီးလုံညုံကြီးတင်းကျပ်စွာချထားတယ်လို့ဖန်ဒေတာကန်ကိုတင်ထူးဝေကပြောပါတယ
်ဟိုကိုယူတူကြီးကတော့ကြားရအော်ကျွန်တော်တော့အော်တော့ဟိုဟောပေါ့နိုင်ဝတ်စခါနိုင်ဝတ်ကလာဆန်းပစ္စည်းတွေတံတီထောင်းတော့ကိုလည်းဒီလူလူပစ္စည်းတွေတံပြရပါမတွေ့ရတော့ဘူးပေါ့အမ်နော်ဒီကားတွေတော့အရင်တင်းထတာတော့ပေါ့ဝင်းတော့လုံးဝပြေးလာတယ်ကားဒီခေါင်းကိုကားဟိုရေးဘိုက်ကားတွေလှည့်နေတာပေါ့ဆိုတာခေါင်းသူပြောမှဒီကားရတဲ့အပြင်ဘက်သူလျှောက်လန်းရှိရလို့အော်ခေါင်းရဲ့အပြင်မှာအုပ်ပိုင်းညင်ကားလည်းမပြေးမှာပေါ့ကားလျှောက်လန်းရှိတဲ့ကားအဲ့ဒီလှည့်နေတာ
နိုင်ငံတော်သမ္မတကဧပြီလ16ရက်ကစတင်ပြီးမေလ9ရက်နေ့ထိလူငင်းချက်နာခွင့်3ချိန်ပေးပြီးမြန်မာနိုင်ငံအနှံ့အပြားမှာရှိတဲ့ထောင်နေတွေကအကျဉ်းသား2000ကျော်ပြန်လည်လွတ်မြောက်လာခဲ့ပါတယ်။အခုနောက်ဆုံးချိန်ပေးတဲ့လူငင်းချက်နာခွင့်မှာကလေးမော်လိုက်အကျဉ်းထောင်နဲ့ဖအံကျင်းထောင်တို့ကအကျဉ်းသားတွေမပါဝင်တဲ့အတွက်အခုလိုထောင်စုပူမှုတွေဖြစ်တာလည်းဖြစ်ပါတယ်ခင်ဗျာ။
ကိုထက်ဟောက်ခံပြောပြသွားတာပါရှင်။မကြခင်မှာတော့တရုတ်မြန်မာလေယာသုံးပစ္စည်းနဲ့လေယာထွက်ကုန်တွေတိုက်ရိုက်လဲလှယ်ကြမယ်အကြောင်းမြန်မာပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုဘလောက်ရှိမလဲဆိုတဲ့အကြောင်းတွေကိုစက်တိုက်ပြောပြပေးမှာပါ။အခုတော့မိခင်များနေ့မရေးသနာကျော်ဘာရီစီစဉ်ထုတ်လွှင့်အောင်မလဲဆိုတာပြောပြပေးပါမယ်ရှင်။
မိခင်ဆိုတာလူတိုင်းဥထိပ်ထားတဲ့ပုံကိုဖြစ်ပါလေ။အဲ့လိုမြင့်မြတ်တဲ့မိခင်တွေကိုအထင်းမှတ်ထားပြီးတော့ကွန်ပျူတာတွေကလည်းဘာသာပေါင်းစုံညီကြည့်မှုပေါင်းစုံတိုင်းမှာတွေ့ရတာပါ။လာမယ့်မေလ12ရက်နေ့ဒိန်းလီနေကတော့အမေရိကန်ပြည်အောင်စုမှာမိခင်မြတ်တာကိုအထူးအောက်မေ့ကွန်ပျူတာမိခင်များနေဖြစ်ပါတယ်။အဲ့ဒီမိခင်များနေမှာ VR တိချစ်ပရိသတ်တွေအနေနဲ့ကိုယ့်ရဲ့ဂျေဇူးရှင်မွေးသမီးခင်တွေကိုအမတ်တရားစကားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ဂျေဇူးကြီးမားပုံကိုအမတ်တရားဝင်းမြခြင်းနဲ့ဆိုရင်တော့ VR ကိုစာလေးတွေရေးပို့လိုက်ပါနော်။ VR မြန်မာပိုင်း Facebook စာမျက်နှာကို Messenger အသုံးပြုပြီးတော့လည်းပို့လို့ရပါတယ်။ email နဲ့ပို့ခြင်းနဲ့ဆိုရင်လည်း email လိပ်စာက bamis@vrnews.com ဖြစ်ပါတယ်။လာမယ့်မေလ12ရက်ဒင်းရီနေ့မိခင်များနေ့မှာ VR ညပိုင်းကူနိုင်ကနေစင်နိုင်စီမှာနားဆင်ကြမှာဖြစ်ပါလေကျေးဇူးတင်ပါတယ်ရှင
်မင်းမင်းလုံသားရဲ့ကြပြစွန်ချင်းမပ
ြစ်ဒီရဲ့ဗုဒ္ဓနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတရုတ်မြန်မာကုန်သွယ်ရေးဘက်ကိုအလှည့်ပေးပါမယ်ယူနန်ပြည်နယ်ကလေယာစိုက်ပျိုးရေးသုံးပစ္စည်းတွေနဲ့မြန်မာလေယာထွက်ကုန်တွေတိုက်ရိုက်လှဲလှယ်ဖို့နောက်ဆုံးအဆင့်အသေးစိတ်ဆွေးနွေးညှိနှိုင်းတာကိုအခုမေလ12ရက်တရုတ်နိုင်ငံကုမင်းမှာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေဆွေးနွေးသွားဖို့ရှိပါတယ်။မြန်မာနယ်စပ်ကဝင်လာတဲ့စံတွေကိုတရုတ်ကတရားမဝင်ကုန်စည်ဖြစ်သတ်မှတ်ပိတ်ဆို့ထားတာကြောင့်မြန်မာစံတန်ချိန်တောင်းတဲ့ချီပြီးနယ်စပ်မှာပိတ်မိနေသလိုနှစ်ဖက်ဆွေးနွေးညှိနှိုင်းမှုတွေနဲ့ဒီလိုအခက်အခဲတွေကိုရှော့ချသွားဖို့ကုန်တယ်တွေနဲ့တာဝန်ရှိသူတွေကမျှော်လင့်နေကြတာဖြစ်ပါတယ်။ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
။ယူနန်ပြည်နယ်ရွှေချိုက်ကုမ္ပဏီနဲ့မြန်မာကြားလေယာထွက်ကုန်တဲ့လေယာသုံးစက်ပစ္စည်းတိုက်ရိုက်လဲလှယ်ဖို့ဧပြီလ22ရက်ကနေပြည်တော်မှာပဏမအဆင့်နားလည်မှုစာချုပ်လွှာရေးထုတ်ခဲ့ပြီးအခုမေလ12ရက်ယူနန်ပြည်နယ်ကုမင်းမြို့မှာဒီကိစ္စနဲ့ပတ်သက်လို့နောက်ဆုံးအဆင့်အသေးစိတ်ထပ်ဆွေးနွေးကြမှာဖြစ်ပါတယ်။မြန်မာနိုင်ငံဟာတရုတ်ကိုနယ်စပ်ကနေစံတန်းချိန်တက်တန်းလောက်ကိုနှစ်တိုင်းတင်ပို့နေပေမဲ့ဒါဟာတရုတ်ပြည်အတွက်ကတော့တရားမဝင်တဲ့ကုန်သွယ်မှုအဖြစ်ပဲအမြဲသဘောထားနေရပါအခုလိုတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာပထမဆုံးတဲ့တရားဝင်ကုန်စည်ဖက်လှယ်တဲ့စနစ်အကောင့်တွေပေါ်လာရင်တော့အခက်အခဲတွေထိုက်လျောက်ရောသွားနိုင်ကြောင်းစီးပွားကူတန်းလက်ထောက်ထွန်းဝင်ဦးခင်မောင်လွင်က VOA ကိုပြောပါတယ်
ဒီကတော့နေဆက်ကုန်တယ်လို့ရတယ်ပြောပါတော့။ဆောင်းနေဆက်ကုန်တယ်လို့ပြောလို့ပါ။ခုနတော့လေဟိုတားဆီးလီကောင်ပြန်တယ်တားဆီးကောင်။အာစံတင်ဖို့အချိန်မှာတက်ခဲ့ဖြစ်တာပေါ့။ဘာသာစီစဉ်လို့ပါမယ်ဆိုရှင်။သူ့ဘက်ကလည်းတည်ဝင်တင်ဖို့သွားနိုင်တယ်ဒီစားဖြစ်လာတယ်။ဒီလိုဘောကတော့ဒီကျင်းနဲ့မြန်မာနိုင်ငံရဲ့ကုန်ပြည့်မှုဖြစ်နေတဲ့ခက်ခဲတွေကိုဆက်နေဖြစ်ရှင်းနိုင်တဲ့နေရာဖြစ်သွားပြီးဒီကုန်ပြည့်မှုကစုချလာမယ်နေရာဖြစ်လာတာပေါ့
။ဖေဖော်ဝါရီ25ရက်မှာတရုတ်ယူနန်ပြည်နယ်ကနေဆက်ကနေတရားမဝင်ဝင်လာတဲ့စံတွေကိုသူ့နိုင်ငံအတွင်းမှာစစ်ဆေးဖမ်းဆီးရာတွေလုပ်လာတဲ့အတွက်မြန်မာမူဆက်နေဆက်ကုန်သွယ်ရေးစခန်းမှာစံတန်ချိန်6000ကျော်လောက်အခုထိပိတ်မိနေပါတယ်။တရုတ်မြန်မာကြားလေယာထွက်ကုန်တဲ့လေယာသုံးစက်ပစ္စည်းတွေတိုက်ရိုက်လဲလှယ်ရဲ့စနစ်အကောင့်တွေပေါ်လာမယ်ဆိုရင်တော့ဒီစံတွေကိုတင်ပို့နိုင်ဖို့လည်းစူးစမ်းသွားမယ်အကြောင်းမူဆက်နန်းခမ်းနေဆက်ကုန်သွယ်ရေးစံကုန်စီတိုင်းဥက္ကဋ္ဌဦးတန်းထေးဦးကပြောပါတယ်။
အဲ့ဒီတင်ရရလေနေဆက်ကနေပြီးတော့ကုမစည်းဖနယ်တဲ့စနစ်နဲ့သွားတဲ့ခါမှာလေယာထွက်ကုန်တွေအဓိကပါတာပေါ့ပါတော့ကြတော့ဟိုဒီမူဆယ်မှာရောက်နေတဲ့ဟာတွေလည်းပါတာပေါ့အဲ့ဒီဟာတွေအဓိကထွက်အောင်ပေါ့ပထမဆုံးအနေနဲ့ပေါ့ အဲ့ဒါတင်ဖို့နိုင်အောင်တော့စူးစမ်းတဲ့အစီအစဉ်တစ်ခုတော့ရှိတာပေါ့အဲ့ဒါလည်းဟိုမှာဘူမင်းမှာဒီအသေးစိတ်ပြန်ပြီးတော့လုပ်တဲ့ဟာတွေလုပ်ပြီးရတယ်ပို့လို့ရမယ်လို့ကျွန်တော်ကြားသိရတယ်ဗျဟုတ်ကဲ့
တရားမဝင်ကုံသွေးကြီးမှာစံအရေးသွေးသတ်မှတ်ချက်မရှိပေမဲ့လည်းကုန်ပစ္စည်းချင်းတရားဝင်တရားရည်လဲလဲမှုစနစ်မှာတော့ယူနန်ပြည်နယ်အစိုးရနဲ့မြန်မာနိုင်ငံကုန်သည်နဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI တွဲဖက်ဆောင်ရွက်တဲ့နေရာမှာအရေးအသွေးကိုဦးစားပေးဆောင်ရွက်သွားဖို့ရှိကြောင်းစံစဘာအသင်းချုပ်တွဲဖက်ထွေထွေအတွင်းရမှုဦးနေလင်းစင်ကအခုလိုပြောပါဗျာ။ကျောင
်းကဝဲဆန်နေရတရားဝင်ဝဲမယ်ဆိုရင်အရေးသွေးသတ်မှတ်ချက် quality ကောင်းတဲ့ဆန် quality ကျန်တဲ့ပြည်နယ်ဆန်မှာဘာမှတူမှာမဲ့ဆန်မဲ့ဆန်ဆန်မဲ့အဲ့တော့ငါကမပလီကင်းလို့ရေးသေးကောင်းကောင်းနဲ့ကြည့်တယ်။ဒီဆက်မှာကားတိတ်နေဆန်နေရဘလောက်ကြာပြီလဲ။အဆိုကျင်တာဗျာ။ထိမ့်သိမ့်ထားဆိုမကောင်းရင်ဒါတွေသူတို့ဟိုကယူနိုင်တယ်ဆိုတော့ကျွန်တော်မသိရသေးဘူး။ဆိုတော့ကျွန်တော်ကတော့ညှိရမှာပေါ့နော်။သူတို့ယူနိုင်တာယူနိုင်တယ်ဘယ်လိုမှယူနိုင်မယ်။မယူနိုင်ဘူးဆိုရင်ဘယ်လိုလုပ်မလဲ။သူတို့မယူနိုင်တဲ့ဒါကြီးကိုမကောင်းတာရင်းနှီးထိုးပေးရင်စပြီးတရုတ်နဲ့ညီမလဲပေါင်းစပြီးတော့ဟိုညှိရတဲ့အခါမှာဒီဘက်ကယူခြင်းမကောင်းတဲ့ဆန်နေစပြီးစပို့ပါတယ်လို့ဆိုခဲ့ရင်သူတို့ဆန်နေမပြောင်းမယ်။ကြောင်တဲ့ကျွန်တော်အများကြီးထားမှာနော်
ယူနန်ပြည်နယ်နဲ့ဒိုင်ယက်ကုံစီလဲလဲရဲ့စနစ်မှာမြန်မာဘက်ကစံတကြားပြောင်းတဲ့တခြားလေယာထွက်ကုန်တွေနဲ့တရုတ်ဘက်ကလေယာသုံးဆက်ပစ္စည်းရဲ့အပြင်ဓာတ်မြေဩဇာတန်နဲ့တန်မဏိတွေတန်မိုးတူချင်းလဲလဲကြမှာဖြစ်ပါတယ
်ယူနန်ပြည်နယ်ထုတ်လေယာသုံးပစ္စည်းတွေနဲ့မြန်မာနိုင်ငံကလေယာထွက်ကုန်တွေဒိုင်ယက်လဲလဲနှံရေးနှစ်နိုင်ငံတာဝန်ရှိသူတွေဆွေးနွေးညှိနှိုင်းကြမယ်အကြောင်းကိုဇော်ထက်စုံစမ်းတင်ပြခဲ့တာပါရှင်မြန်မာနိုင်ငံအတွင်းမှာကိုပိုင်အုတ်ချုပ်ခွင့်ရဒေသအဖြစ်တည်ရှိနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တစ်ခုဟာတရုတ်ပြည်နဲ့ဒိုက်ရိုက်ထိတွေ့ဆက်ဆံမှုရှိနေပါတယ်။ရင်ကျေးမှုနဲ့စီးပွားရေးအရာတရုတ်ပြည်နဲ့ပုံမနီးစပ်မှုရှိတဲ့ဝဒေသမှာ UWSA ဝပြည်သွေးစီညီညွတ်ရေးအဖွဲ့ကကိုပိုင်အုတ်ချုပ်ခွင့်ရဒေသအဖြစ်ဆယ်စုနှစ်တွေနဲ့ချီးပြီးရပ်တည်နေနိုင်ခြင်းဟာတိုင်းဒေသလူနည်းစုလက်နက်ကိုင်အဖွဲ့ငယ်တစ်ခုအနေနဲ့အောင်မြင်စွာလှုပ်ဆောင်နိုင်တယ်ဆိုတာကိုနမူနာအဖြစ်ပြသနေတာလည်းဖြစ်ပါတယ်။1989ခုနှစ်မှာမြန်မာပြည်ကွန်မြူနတီပါတီပြတ်သွားပြီးတဲ့နောက်လက်ရှိမှာမြန်မာနိုင်ငံအတွင်းအကြီးဆုံးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အဖြစ်တည်ရှိနေတဲ့ UWSA အဖွဲ့ဟာမကြသေးခင်ကပဲကိုပိုင်အုပ်ချုပ်ခွင့်ရတဲ့နှစ်30မြောက်အခမ်းအနားကိုကျင်းပခဲ့ပါတယ်2020ရွေးကောက်ပွဲမတိုင်ခင်မှာအပြစ်ခတ်ရက်စဲရေးဆွေးနွေးမှုတွေပြုလုပ်နေတဲ့မြန်မာနိုင်ငံမှာတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုဘလောက်ရှိနေသလဲဆိုတဲ့အကြောင်း VOA သတင်းတောက် Steve Sanford သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
။ပြုတ်နေစမှာကျင်းပတဲ့နှစ်30မြောက်ကိုပိုင်အုပ်ချုပ်ခွင့်ရအခမ်းအနားအတွင်း UWSA အဖွဲ့ကသူတို့ရဲ့စစ်အင်အားကိုပြသခဲ့ပါတယ်။ဒီအခမ်းအနားကိုအစိုးရတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအပါအဝင်မြန်မာပြည်ကွန်မြူနတီပါတီဝင်ဟောင်းလည်းဖြစ်ကချင်အကအဖွဲ့ဝင်တဦးလည်းဖြစ်တဲ့ဒေါ်ပေါက်ထိုင်လည်းတက်ရောက်ခဲ့ပါတယ
်။ဒါကခုခံချငါ့ကိုတော့အန်တီမွေဖြစ်လာဆလိုက်တဲ့နီးအန်တီဒါကခု
ကျွန်မအရင်ဝဒေတာမှနေတုန်းကကလေးတွေရောလူကြီးတွေရောအင်ကြီးကိုဘယ်လိုဝေးရမလဲဆိုတာတော့မသိကြလို့ကျွန်မပဲသင်ပေးခဲ့ရပါတယ်။သူတို့ဟာဝါအိမ်လေးတွေမှာနေကြတယ်။အခုအနည်း30ကျလာတဲ့အခါမှာတော့အရန်ကိုတိုးတက်နေပါပြီ
။ဝဒေတာရဲ့စီးပွားရေးဖွံ့ဖြိုးမှုအများစုဟာတရုတ်ပြည်ရဲ့အကူအညီကြောင့်ဖြစ်လာတယ်ဆိုတာအာရှဒေသဆိုင်ရာတရုတ်အထူးတန်တမန်ဝါခေါင်းဆောင်ဘေးမှာထိုင်နေတာကိုကြည်ချင်းအဖြစ်သိနိုင်ပါတယ်ခေတ်သစ်ပိုလမစီမံကိန်းအပါအဝင်လှုပ်လှဆစီမံကိန်းတွေအများပြားရှိနေပေမဲ့လည်းဝါနဲ့တရုတ်ဆက်ဆံရေးဟာစစ်မှန်တဲ့မိတ်ဆွေအဆင့်ပဲလို့ပြောပါတယ
်这个关系就是老关系了啊因为我们这个民族跟中国
ကျွန်တော်ကတရုတ်နဲ့ကာလအကြာကြီးထိတွေ့ဆက်ဆံနေခဲ့တာပါကျွန်တော်တို့ကတရုတ်နယ်စပ်မှာရှိနေတာဖြစ်တဲ့အတွက်တရုတ်ကလည်းကျွန်တော်တို့ရဲ့ညီကိုတော်ပါပဲ
UWSA အနေနဲ့လက်ရှိလှုပ်ဆောင်နေတဲ့အပြစ်ခတ်ရဆဲရေးဆွေးနွေးပွဲတွေမှာပါမနေပေမဲ့လည်းအများအားဖြင့်တရုတ်နိုင်ငံနဲ့ကျင်းပလေ့ရှိတဲ့နိုင်ငံလုံးဆိုင်ရာနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီမှာတော့ပါနေပါတယ်။အဖွဲ့9ဖွဲ့နဲ့ဖွဲ့စည်းထားတဲ့အဲ့ဒီကော်မတီတဲကတစ်ဖွဲ့အပါအဝင်ဖြစ်တဲ့ ULAAA အဖွဲ့ခေါင်းဆောင်ဦးထွန်းမြတ်နိုင်လိုပုဂ္ဂိုလ်တွေကတော့တရုတ်ရဲ့အရေးပါမှုကိုသဘောပေါက်ပါတယ
်။ China is a major power our neighboring country it has
a lot of အင်အားကြီးနိုင်ငံပါ။အိန္ဒိယချင်းနိုင်ငံလည်းဖြစ်ပါတယ်။နိုင်ငံရေးစီးပွားရေးစတဲ့ကဏ္ဍတော်တော်များများမှာဩဇာလွှမ်းမိုးမှုရှိတာကြောင့်သူတို့ကူညီနိုင်ပါတယ
်။တမတော်ကစစ်တိုင်း၅တိုင်းအတွင်းထိုးစစ်ဆင်မှုတွေရပ်တန့်ထားမဲ့အကြောင်းတစ်ဖက်သက်ကြေညာထားတာကိုဇွန်လ30ရက်နေ့အထိတက်တန်းတိုးလိုက်ပြီးဖြစ်တာကြောင့်အနာဂတ်ငင်းငယ်ရေးလုပ်ငန်းစဉ်တွေမှာ UWSA နဲ့သူ့ရဲ့မဟာမိတ်တရုတ်တို့ရဲ့အကျိုးသက်ရောက်မှုဘလောက်အထိရှိလာမလဲဆိုတာကတော့စောင့်ကြည့်ကြရအောင်ပါဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်မေလ10ရက်ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့စီချိုယောဂကိုခင်မီစွာကုသနိုင်ရေးအကြောင်းသိကြရမယ့်လူထုကျမ်းမာရေးကိုအရင်ဆုံးထုတ်လွှင့်ပေးဖို့ရှိပြီးမြမအရေးသုံးသပ်ချက်မှာတော့
ဒီစဲဥပေလုံထုံးလုံပြီးနေလေလောဝမင်းမျိုးဖြစ်နေတဲ့ညာဦးမျိုးနဲ့ကျောင်းတော်အမှုလို့
ရခိုင်ဒေသတွင်တရားဥပဒေကိမဲ့နေပုံကို ANP ဒုတိယဥက္ကဋ္ဌလည်းဖြစ်လွတ်တော်ရှိနေတဲ့ဦးလည်းဖြစ်တဲ့ဒေါ်အေနုစိန်ကိုဦးကျော်ဆန်းသားကဆွေးနွေးသုံးသပ်ထားတာနားဆင်နိုင်ပါတယ်။နောက်ပိုင်းမှာအားကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးမှာပါရှင်။အခုတော့ဒေါက်တာတန့်စော်တင်ဆက်ပေးနေတဲ့လူမှုကျန်းမာရေးအစီအစဉ်ကိုနားဆင်ကြရမှာပါ။မြန်မာနိုင်ငံမှာရှိတဲ့အထွေထွေယောဂကုဆရာဝန်တွေရဲ့စီးကြိုသွေးကြိုယောဂကုသမှုနည်းလမ်းတွေကိုခေတ်နဲ့အညီတိုးတက်ဖွံ့ဖြိုးလာအောင်ဆောင်ရွက်တဲ့နေရာမှာ CCEBDM သင်တန်းတွေဟာအထောက်အကူပေးနိုင်တဲ့သင်တန်းတွေဖြစ်လာပါတယ်။ဘာကြောင့်အခုလို့ပြောနိုင်ဒါပါလေဆိုတဲ့ဟာကိုစီးဂျိုနဲ့ဟော်မုန်းဆိုင်ရာအထုကုပါမောက်ခဒေါက်တာတင့်ဆွေလက်နဲ့အထွေထွေသမားတော်ဒေါက်တာဒေါ်ရင်ရွှေတို့ကိုတွေ့ဆုံမေးမြန်းပြီးဒေါက်တာတန်စော်ကတင်ပြထားပါရရှင
်စီးဂျိုသွေးဂျိုယောဂဝေဒနာရှင်တွေကိုကုသဆောင်ရှောက်မှုပေးတဲ့နေရာမှာစီဂျိုသွေးဂျိုအထုကုဆရာဝန်ကြီးတွေရဲ့ကုသလမ်းညွှန်မှုတွေကအရေးကြီးတယ်လို့လူနာတွေကိုအနီးကပ်ကြည့်ရှုကုသပေးနေရတဲ့အထွေထွေယောဂကုဆရာဝန်တွေရဲ့အခန်းကဏ္ဍကလည်းအရေးပါပါတယ်။မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့အထွေထွေယောဂကုဆရာဝန်တွေအနေနဲ့စီဂျိုသွေးဂျိုယောဂနဲ့ပတ်သက်တဲ့နောက်ဆုံးမော်ကုထုံးတွေကိုအချိန်နဲ့တပြေးညီရရှိစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ CCEBDN သင်တန်းတွေကို2018ခုနှစ်ကနေစပြီးစတင်ဖွင့်လှစ်တင်ကြားပေးခဲ့တဲ့နေရာမှာအခုဆိုရင်ပထမဆုံးသင်တန်းပြီးဆုံးသွားပြီဖြစ်ပါတယ်။CCEBDN သင်တန်းတွေကိုဖွင့်လှစ်ပြီးအထွေထွေယောဂကုဆရာဝန်တွေကိုစီဂျိုသွေးဂျိုနဲ့ပတ်သက်တဲ့ခင်မီကုထုံးတွေသင်ကြားပေးမယ်ဆိုရင်ပြည်သူလူထုအနေနဲ့ရောဘလို့အကျိုးကျေးဇူးတွေရရှိစေနိုင်မှာတလဲလို့မေးကြည့်တဲ့အခါမြန်မာနိုင်ငံစီဂျိုသွေးဂျိုယောဂအသင်းဥက္ကဋ္ဌဖြစ်သူပမောက္ခဒေါက်တာဦးတင်ဆွေလက်ကအခုလိုပြောပါတယ
်ကျွန်တော်သင်တန်းရည်ရွယ်ချက်ကစသည်ကျွန်တော်တကွာလုံးမှာစီဂျိုသွေးဂျိုယောဂကုသရေးနဲ့ပတ်သက်ပြီးတော့ပြုလုပ်နေတဲ့သုတေသနတွေပေါ့သုတေသနတွေရည်ရွယ်တွေ့ရှိကြတဲ့နောက်ဆုံးတွေ့ရှိချက်တွေကိုကျွန်တော်လက်တွေ့ဘဝမှာတကယ်စိတ်ကူးနေတဲ့ဆောင်းနေရှိကိုပြန်ပြီးတော့ဟိုပြန်နေတင်ညာပူချခြင်းဖြစ်တယ်ပေါ့အဲ့တော့ဒီတင်နဲ့တက်သွားပြီးလို့ရှိရင်ကျွန်တော်စီရီသူယောဂနဲ့ပတ်သက်ပြီးနောက်ဆုံးပေါ်တွေ့ရှိချက်တွေပေါ့နောက်ဆုံးကဘာမှာဘာလုပ်နေလဲပေါ့လုပ်နေတာတွေကိုဒီကတင်နဲ့တက်ဆရာကြီးကတည်တာပေါ့တည်သွားရင်ကျွန်တော်ကဆရာကြီးတရားနေပြီးတော့ကျွန်တော်တို့ပြည်သူလူထုကိုပြန်ပြီးကူးတဲ့အချိန်မှာသူတို့စိတ်ကမ်းမှာသူတို့ပြန်ကူးတဲ့အချိန်မှာကျွန်တော်ကကဘာစင်နဲ့မှုတွေကူးထုံးပြီးကျွန်တော်ပြန်ပေးနိုင်မှာပေါ့အဲ့ဒါဆိုရင်တော့ကျွန်တော်လူထုကအစီအစဉ်တွေရောမှမှကန်ကန်ပေါ့အစ်နှမ်းမင်းရင်ပေါ့အကူစားမှုခံမှုရတဲ့အကျိုးကျေးဇူးတွေရမှာပေါ့
စီချုပ်သွေးကြောယောဂဟာအဖြစ်များဆုံးယောဂတွေထဲမှာတစ်ခုပါဝင်ဖြစ်ပါတယ်အသစ်ပေါ်လာတဲ့သုတေသနတွေ့ရှိချက်တွေပေါ်မူတည်ပြီးစီချုပ်သွေးကြောယောဂရဲ့သွေးရင်းကြားတဲ့ပမာဏသတ်မှတ်ချက်တွေနဲ့ကုသမှုနည်းလမ်းသတ်မှတ်ချက်တွေဟာလည်းအချိန်နဲ့အမျှပြောင်းလဲမှုတွေရှိနေတာပါအချိန်နဲ့အမျှတိုးတက်ပြောင်းလဲနေတဲ့သတ်မှတ်ချက်တွေနဲ့ကုထုံးတွေကို CCEBDN တင်နန်းတွေကနေတဆင့်လေးလာသိယူခွင့်ရခဲ့တဲ့အတွက်စီချုပ်သွေးချုပ်ယောဂကိုစစ်ဆေးဖော်ထုတ်ကုသတဲ့နေရာမှာအထောက်အကူဖြစ်စေတယ်လို့တင်နန်းသားတူဖြစ်သူဒေါက်တာဒေါ်ရင်ရွှေကအခုလိုပြောပါတယ်
။အဲကြောင့်ကိုကဒီ diagnosis ကို130နဲ့ဖြတ်ရမလားဟို testing ကိုလေဟို130နဲ့ဖြတ်ရမလား115နဲ့130နဲ့ဖြတ်ရမလားအဲ့လိုဝေဝေဝါးဝါးတွေဖြစ်နေတော့အမတို့ကပထမဆုံးဒါ diagnosis ကဟိုနင်ပေါ့ဒါစီချုပ်ဟိုအမိတက်ဖို့ဆိုရင်ဘလောက်လဲဆိုတာခေါင်းထဲမှာပြတ်သားတဲ့ကဏ္ဍတွေဝင်သွားတာပေါ့နောက်တစ်ခါစီချိုကုမယ်ဆိုရင်ဒီဆေးတွေကလည်းအမတို့ခေါင်းထဲမှာမပြတ်သားဘူးဟိုဆေးတွေအခု10မျိုးလောက်အမတို့10မျိုးကျော်ကျော်လောက်ရှိတယ်ဆိုတာအခုမှကောင်းကောင်းကိုခေါင်းထဲဝင်သွားတာလေတိသွားတာပြီးတော့အဲ့ဒီဟာတွေဘယ်လိုသုံးရမလဲဘယ်လိုသတိထားရမလဲအမတို့ pitfall တွေဘာတွေရှိလဲဆိုတာအခုမှကောင်းကောင်းသိလာတာ
CCEBDN တင်တန်းတွေဟာနိုင်ငံတော်မှာရှိတဲ့ဆရာဝန်တွေရဲ့စီကျူသွေးကြောယောဂကုသမှုအရေးတွေကိုတိုးတက်အောင်ဆောင်ရွက်ဖို့အတွက်အိန္ဒိယနိုင်ငံမှာအောင်မြင်မြင်အကောင့်ထည့်ဖော်နိုင်ခဲ့တဲ့တင်တန်းတွေဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းအထွေထွေယောဂကုဆရာဝန်တွေရဲ့စီကျူသွေးကြောကုသမှုအရေးတွေတိုးမြင့်လာစေဖို့အတွက်အိန္ဒိယနိုင်ငံပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းနဲ့မြန်မာနိုင်ငံဆရာဝန်အသင်းမြန်မာနိုင်ငံစီကျူသွေးကြောယောဂအသင်းတို့ပူးပေါင်းဆောင်ရွက်ပြီးအကောင့်ထည့်ဖော်ရခြင်းဖြစ်တယ်လို့အိန္ဒိယနိုင်ငံပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းမှဒေါက်တာဟာရက်ချဝါနီကအခုလိုပြောပါတယ
် These are the well structured well tested well accepted modules and curriculum in India and we have trained in diabetes management only we have trained more than 10,000 doctors then we wanted to disseminate this model to other countries also those who have need to you know manage these chronic conditions
အခုဆိုရင် CCEBDN တင်တဲ့အပတ်စဉ်တစ်ခုပြီးဆုံးသွားပြီဖြစ်ပါတယ်ဒုတိယမြောက်အပတ်စဉ်ကိုမေလာထဲမှာစတင်တော့မှာပါတင်တဲ့တယောက်လိုတဲ့အထွေထွေယောဂကုဆရာဝန်တွေအနေနဲ့ရန်ကုန်နဲ့မန္တလေးမှာရှိတဲ့စစ်တပ်ကတွေမှာဆက်သွယ်စုံစမ်းပြီးစီးရင်ပေးသင့်နိုင်တယ်လို့ဒေါက်တာဦးတင်စီလက်ကပြောပါတယ
်ကျွန်တော်တင်တန်းကတော့ဒါဦးတစ်နှစ်တစ်ခုပေါ့တစ်နှစ်ပြီးရင်တော့ကျွန်တော်ကတော့တပြည်လုံးမှာရှိတဲ့မြို့ကြီးတွေမှာကျွန်တော်ဖွင့်မှုကြိုတက်ရှိတယ်ပေါ့တက်မဲ့ကျွန်တော်ကြော်ညာတယ်ပေါ့ကြော်ညာပြီးတော့ကျွန်တော်နှစ်စဉ်ကျွန်တော်ကဖြူလို့တော့မှာဖြစ်တယ်အခုကတစ်နှစ်တာပြီးသွားပြီ1 round ပြီးသွားပြီပေါ့ first batch ပြီးသွားပြီပေါ့နောက်ကျွန်တော် second batch ကို2019နှစ်ဆိုတော့ဧပြီဆိုမေလနေ့ကျွန်တော်စာဝေးကြည့်ရတယ်ပေါ့အဲ့တော့စာပြီးတဆိုင်ရမန်လေးစစ်တပ်ကူမှာဖြစ်ဖြစ်မန်လေးရန်ကုန်မှာဆိုစစ်တပ်ကူတက်မှာဖြစ်ဖြစ်ရန်ကုန်စစ်တပ်ကူနှစ်မှာဖြစ်တဆိုင်ရတက်ကူများရဲ့ endocrine department ညီမှာပေါ့ကျွန်တော်သွားပြီးဌာနဒီမှာစုံစမ်းပြီးတော့အဲ့မှာစီးရင်ပြလို့ရတယ်လျှောက်ထားလို့ရတယ်ပေါ့
မြန်မာနိုင်ငံမှာရှိတဲ့အထွေထွေယောဂကုဆရာဝန်တွေရဲ့စီကျူသွေးကြောယောဂကုသမှုနည်းလမ်းတွေကိုခင်းနဲ့အညီတိုးတက်ဖွံ့ဖြိုးလာအောင်ဆောင်ရွက်တဲ့နေရာမှာ CCEBDN တင်နန်းတွေဟာအထောက်အကူပေးနိုင်တဲ့တင်နန်းတွေဖြစ်လာတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါလူလူကျမ်းမာရေးအစီအစဉ်ကိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရမှာပါရခိုင်ပြည်နယ်မှာတက်မတော်နဲ့အေအေတို့ကြားစင်ရဒုက္ခရောက်နေရတဲ့ပြည်သူတွေရဲ့ညီတွာတိုင်သားတန်တွေကိုကြားနေကြရပေမဲ့တရားလွတ်တော်ရှေ့နေတယောက်အနေနဲ့သော၎င်းမဲအများစုအနိုင်ရထားတဲ့ပါတီတရားအနေနဲ့သော၎င်းဘာမှလုပ်ပေးနိုင်တာမရှိဘူးလို့ ANP ပါတီဒုတိယဥက္ကဋ္ဌလည်းဖြစ်တရားလွတ်တော်ရှေ့နေလည်းဖြစ်တဲ့ဒေါ်အေနုစိန်ကဆိုပါတယ်အသေးစိတ်ကိုဒေါ်အေနုစိန်နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ရှင်
ဒီကေကျွန်တော်ဆွေးနွေးခြင်းနဲ့အကြောင်းအရာကိုနှစ်ပိုင်းခွဲပြီးပြောချင်ပါတယ်ပထမတစ်ခုကတို့အင်းဦးစင်ဟာတရားလွှတ်တော်ရှင်းနေကြည့်သူဖြစ်တဲ့အတွက်ကြောင့်ဥပဒေကြောင့်လည်းပတ်သက်တဲ့အပိုင်းကိုမေးချင်ပြီးတော့ဒုတိယပိုင်းမှာတော့နိုင်ငံရေးနဲ့ပတ်သက်ပြီးမေးပြစေတော့အင်းဦးစင်ဟာရခိုင်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌတယောက်ဖြစ်တဲ့အတွက်ဆိုတော့ဥပဒေကြောင့်အရာမေးမယ်ဆိုရင်တော့အခုရခိုင်ပြည်နယ်တွင်းမှာရွာသားတချို့ကိုမသင်္ကာလို့ဖမ်းဆီးစစ်ဆေးတဲ့တွင်းမှာသေဆုံးသွားတယ်ဆိုတဲ့သတင်းတွေအများကြီးထွက်ပေါ်လာတာတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြစ်ရက်ကိုအချင်းချင်းလေးသိရစေခင်ဗျာ
သူပါရွာသား73ယောက်လောက်စစ်တွေရဲ့မြောက်ဦးရဲ့မင်းရဲ့ရွာဦးနယ်ကဟိုရွာကြီးတော့စတဲ့ဖြစ်ပေါ့လေအဲ့တော့ဒီကိုဖမ်းတယ်ဆိုတဲ့အနေအထားမှာရှင်းလာကူတဲ့တယောက်ကတည်သွားပြီးမှပဲသူ့ကိုဂျဲလက်ထဲကိုအပ်လိုက်တယ်အဲမင်းကြီးကပဲကျမကိုရုံးကပြောတယ်တရားစွဲတင်တယ်ဆိုတာတော့ကျမသိပါအဲ့တော့ဈာမဘီလိုဖြစ်ခဲ့လဲဆိုတော့ဆက်ကိုပြင့်ပြင်းနဲ့ရမန်ယူတယ်စစ်တပ်ကိုပို့တယ်ရမန်ကာလပြီးသွားတဲ့အခါမှာတိရခက်မပါသေးနဲ့အကျန်းဖက်ဥပဒေနဲ့ဆိုပြီးတော့ရမန်ဖက်ယူတယ်အဲ့လိုမျိုးကြီးကျွန်တော်တို့တွေ့ပါတယ်နောက်တစ်ခါမြောက်ဦးကိုခေါ်သွားတယ်စစ်တပ်ကိုပြန်ယူလာတယ်ဟိုရမန်စစ်ပေမဲ့တရားစွဲခြင်းနဲ့အနေထားမရှိဘူးဒီစဲဥပဒေလုံထုံးလုံပြီးပြီလေလုံးဝမငြိမ်မငြိမ်ဖြစ်နေတယ်ရောက်နေလေကျောင်းတော်အမှုလို့လူတွေတိကျတဲ့ကိစ္စပါအဲ့မှာ73ယောက်ရှိပါတယ်နောက်လက်ကက28ယောက်မှာ3ယောက်ပြေဆုံးသွားတဲ့ကိစ္စရှိပါတယ်တင်းတွေမှာလည်းပဲဟိုကျိုးဆဲချပြီးတော့တည်တယ်နှလုံးတော့ကလည်းတည်တယ်နောက်တစ်ယောက်ဆိုရင်ခေးပြက်တည်ဆက်တည်ပေါ့ဒီပေမဲ့တကြူရာကအစတည်တယ်ဆိုတာကိုမိသားစုတွေကအတိပေးခဲ့လားဆိုတာမျိုးကိုနင်းနေတဲ့အခါမှာမပေးခဲ့ဘူးဆိုတဲ့အနေထားဒါကြီးဟာတကယ်ကိုဥပဒေနဲ့မင်းရဲ့တည်တူထိခိုက်နေလာရတဲ့လူကိုဆိုးကျုံမှုတွေဆိုတာတော့ညံ့တာနေပါ
တယ်။ဖန်စီစစ်စေးတာဟာရဲလားစစ်တာလားခင်ဗျာ
။တက်တာပါ။ကပီးရဲကိုဆွဲလိုက်တယ်။ဒါပေမဲ့ရမန်ရှိရဲ့ပေါ့လေ။တရားစွဲတင်ရမယ်နေမှာအဲ့ဒီဥပဒေမဟုတ်တော့ဘူး။နောက်ဥပဒေတစ်ခုနဲ့ထပ်ပြီးတော့အရေးယူတယ်။နောက်တစ်ခါမပါဘဲနဲ့ရမန်ယူတယ်ဆိုတာမျိုးတွေကအစကျမတို့ကြုံတွေ့နေရပါတယ်
။စစ်တာက ကျွန်းတော်နဲ့ပြမှုတွေကိုအရက်ဖက်တရားရုံးကစီရင်ခွင့်ရှိပါသလားစစ်ဖက်ဆိုင်ရာတရားရုံးကပဲစီရင်ရမယ်လို့များပြဋ္ဌာန်းထားသလားလို့ပ
ါဒါကတော့စစ်ဖက်မှာစစ်တပ်ကစစ်မှုထမ်းနေတဲ့လူတွေကျွန်းတော်လည်းအမှုကိုတော့စစ်ဖက်ရောနေဖက်ရောအရေးယူတာတော့ရှိပါတယ်အခုကအရက်သားတွေနဲ့စစ်ဆိုင်ရာကိုတက်ကဖမ်းလိုက်ပြီးစုံထမ်းစစ်ဆေးကာလဆိုပြီးတော့ရဲလက်ခဲကိုအမှားတွေရောက်တဲ့အနေထားပါရောက်ပြီဆိုရင်ဟိုတကူရမယ်ယူထားတဲ့ဥပဒေနဲ့တရားစွဲကြည့်ရမယ်ဟိုတတ်မှတ်ထားတဲ့ရဲ့ပုံသွားရင်နောက်ဥပဒေကိုလည်းထည့်ယူလိုက်တယ်။ဒါမျိုးတွေကတော့ကျွန်မအခုလက်ရှိလိုက်နေတဲ့အမှုသုံးလေးမှုမှာတောင်မှကြုံတွေ့နေရတဲ့အနေထားပါ။
အခုဒေါ်အေးနုစိန်ပြောသွားတဲ့အတိုင်းဆိုလို့ရှိရင်ဒီအမှုတွေနဲ့ပတ်သက်ပြီးတော့ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့အမှန်တရားကိုဖော်ဆောင်နိုင်တဲ့တရားဥပဒေအရာ justice ကိုဖော်ဆောင်နိုင်မဲ့အလားအလာစိတ်အားနဲ့နေတယ်လို့ကျွန်တော်သဘောပေါက်ပါတယ်ဟုတ်ပါဘူး
အဲ့ဒါဟာတကယ်ကိုမှန်ပါလေဆရာအထူးသဖြင့်ဟိုမနေ့တနေ့ကတော့ကြောက်တမ်းမှဖြစ်သွားတဲ့ကိစ္စဆရာမနေ့ကစားပြီးရဆယ်နာရီထိုးကလေးကပဲကျမစီကိုဖုံးပြီးနဲ့အမျိုးသမီးတွေရောအမျိုးသားတွေရောတစားစားအကူအညီတောင်းကြတယ်ဆရာကျမနေ့ကနေ့မနေ့ပြင်းနေပြီအဲ့ဒီမှာသူကပေါ်လို့ညံ့လို့ကျမပုံသုံးလုံးလုံးနဲ့ဆက်ကြတယ်ဆရာကျမဟာလေဒီပြင်းပါစီဘာလို့ကြောက်ရလာမလဲဆိုတာလေးပဲဖူတောင်းနေကြီးလေကိုမင်းလည်းရောင်းချူရင်းအောင်မလာသေးဘူးကျမကြီးကဒဏ်ရာတဲ့တွေပြည်ရဲ့တွေစိုးမှုတော့ကျမမယုံပါစိုးလို့ပုံးတဲ့ဘက်တွေနဲ့ပို့ကြတယ်ဆရာဒါပေမဲ့ကျမတို့ကဘာမှတိတိယောက်ယောက်ကိုဟိုမကူညီနိုင်ရဘူးဒါမျိုးကိုကျမရှိနေလုံးရတဲ့ရှိနေတယောက်အနေနဲ့အခုလိုပြည်သူတွေကိုရိတ်ထိခိုက်နေကြမှာလို့ကြတော့ငွေကြေးတထားတဲ့ဥပဒေပညာငါတို့ယုံကြည်ကိုးစားတဲ့တရားဥပဒေဟာဒီအနေထားမှာဘာအရာရောက်လဲသူလည်းမိခိုးမျိုးတွေနဲ့ကျမကိုယ့်ကိုယ်ကိုအပြစ်မကင်းတယ်လို့ပဲကျမခံစားနေရတယ်ဘာတူတော့ပြောရမယ်ဟိုမသိတော့ဘူးလေအနေထားဒါပေမဲ့ကျမအင်တာဗျူးတွေမှာဖြေပါတယ်ဟိုဆီယမတို့ကအခု AMP ကနေပြီးတော့အဲ့ဒီပြင်ပြတိုင်တိုင်းစာပို့တယ်ဓမ္မဒရဲ့နိုင်ငံတော်အတိုင်းဉာဏ်ဟိုဟိုကာချုပ်ရဲ့လူကြီးအဲ့လိုချီရောက်ပါမလားဆိုတော့ဟောတိုင်းပြည်အုပ်ချုပ်တဲ့အကြီးအကဲတွေကိုမှကျမတို့တရားဥပဒေစိုးမိုးဖို့အတွက်တိုင်းပြည်ပြည်သားတွေကိုကောက်ကွယ်စောင့်ရှောက်ဖို့အတွက်ပြင်ပြတိုင်ကြောင်းမှုမပြည့်ကျမတို့ဘသူ့အားကွာမှာလဲအဲ့လိုမျိုးလေကျမပြောဘူးလေဆရာကျမရဲ့တကယ်ကိုပြင်းရင်ခံစားချက်ပ
ါဆိုတော့အဲ့ဒီမင်းမြန်လုံးဖြစ်ဆုံးသွားတဲ့ကိစ္စနဲ့ပတ်သက်လို့စစ်စစ်မင်းမြန်ခဲ့တဲ့လူတွေဘက်ကလူမှုရေးအဖြစ်စာနာမှုပြသတာတောင်းပန်တာကျန်တဲ့မိသားစုကိုနှိမ့်သိမ်းရောကြီးပေးတဲ့ပုံစံမျိုးဟောရှိပါသလားခင်ဗျာ
ဒီလက်ကမှာ28ယောက်ဖမ်းပြီးတော့ဒီ3ယောက်ဆုံးသွားတာလည်းပတ်သက်လို့တော့ဘာတစ်ခုမှမပြတဲ့အပြင်ဟိုလူကြီးမကန်တဲ့ဟိုခင်ဆောင်တဲ့အနေအထားတွေပြောတာပုံလိုက်ကဟို Facebook တွေမှာရေးကြတယ်လို့ပေါ့နော်ဟာတာဟိုနားထောင်နေရတယ်လို့ဆိုတာမျိုးတွေပါ
ဆိုဒီဖြစ်ခဲ့တဲ့ကိစ္စတွေအလုံးဟာတကယ်တော့ရခိုင်ပြည်နယ်အတွင်းမှာအေးအေးနဲ့တိုက်ပွဲတွေဖြစ်လာပြီးနောက်ပိုင်းမှာပိုပြီးတော့များလာတယ်ဆိုတဲ့သဘောတွေ့ရပါတယ်ဆိုတော့အဲ့ဒီအေးအေးနဲ့နိုင်ငံရေးနည်းနဲ့အဖြေရှာဖို့ဘလောက်အလားအလာရှိနေပါလဲအခုပထမတစ်ချိန်မကြသေးခင်ကတွေ့ဆုံကြရတယ်ဆက်လက်ဆွေးနွေးမယ်ဆိုပြီးသဘောတူကြရတယ်ဘာညာကြလိုက်ရတယ်ဒီအတွက်တော့အနုစင်ပဲလို့မြင်ပါလဲခင်ဗျာအလားအလာ
တစ်ဖက်ကငင်းချမ်းရွဲ့ဖိတ်ခေါ်လိုက်တယ်တစ်ဖက်ကလည်းကံနေတာကိုလက်ခံပြီးတော့သွားပြီးတော့ပြည်သူဆွေးနွေးတယ်သူကလေးကသူစိုးပြအတိုင်းသာချီဆိုးမှုတွေနဲ့ညှိနှိုင်းမှုတွေလုပ်နေတော့ငင်းချမ်းဆိုတာကြားကိုရနိုင်မယ့်အနေထားတွေကကျမတို့ယုံကြည်ပါတယ်ဒါကြောင့်လည်းပဲကျမတို့ကလက်မဲ့ချပါလက်မဲ့ဆွပါ MCA နဲ့ငင်းချမ်းရွဲ့သွားကြပါဆိုတဲ့ဒီတော့ရောဂါတင်းနေတဲ့အချိန်မှာဖင်းမတိုးတဲ့ဖော်ယူလာနည်းကိုတော့မသုံးပါနဲ့ဒီလူတွေကိုမျက်နှာမူရဆိုရင်ပေါ့လေ။ကြာကြီးအပြစ်ခတ်ရကျဲတာတို့အဲ့လိုမျိုးလေလုံးပြင်းနေကြတာလေ။ဒီမှာဥအေးတော်ဥဆောင်တဲ့အခွဲဟိုဒီမှာကိုခေါ်ပြီးတော့တွေ့ကြင်လေးပါလေ။ဒီမှာပြောတာတွေရှိခဲ့ပါလေ
။နောက်ဥအေးတော်ခေါင်းဆောင်တဲ့ဒီရခိုင်ပြည်နယ်ညဉ့်ညမ်းတည်ငြိမ်ရေးအထောက်အပံ့အဖွဲ့နဲ့ပတ်သက်ပြီးတော့ဘလောက်မျှော်လင့်ချက်ထားနိုင်ပါလဲ။ဒီအဖွဲ့ဟာတကယ်ပဲအထောက်အပံ့နိုင်နိုင်မယ်လို့ထင်ပါသလား။
ကျမကြည့်လိုက်တဲ့အနေအထားတော့ပထမတနေ့ကမိတ်ဆွေစကားလေးပြောပြီးနေလေကျွန်တော်တို့ကိုဘယ်လိုလုပ်ရမလဲအကြံပေးကြပါဆိုတော့ကျမတို့ကအဲ့ဒီမှာနားထောင်တဲ့အစ်စ်နဲ့ဟိုကျမတို့ဟိုဖြတ်တန်းခဲ့ပါတယ်နောက်တနေ့မှာပဲပြီးတဲ့တွေ့ကျင်လေဆိုတဲ့အတွက်ကျမနဲ့ဦးအောင်မြတ်ကျော်နဲ့သွားပြီးတော့တွေ့ပါတယ်အဲ့ဒီအချိန်မှာဦးရီတော်အောင်စရောဆရာဦးဖြူမြင့်ရော နောက်ဘုဆုံးမောင်မောင်အောင်ရောအပွင့်ပွင့်လင်းလင်းနဲ့ပြောစီစင်ပါတယ်ဆိုတဲ့ကျမလည်းတကယ်ကိုပွင့်ပွင့်လင်းလင်းပဲပြောခဲ့ပါတယ်ဆော့တန်လန်ဒန်ဆိုတာပြောပါတယ်ကျမကလန်ဒန်ဆိုတာကြီးကိုကျမထိုင်စားလို့မရဘူး10မိနစ်လား15မိနစ်လားဟိုရေးချေကိုပဲတွားမယ်ဆိုရေးတော့မှအခုရောက်နေတဲ့ဒုက္ခတွေဘယ်လိုတားဆီးမလဲဟဲ့တားမလဲအထူးသဖြင့်မြောက်ဦးရဲ့ပတ်သက်တဲ့ထိခိုက်မြင့်တာမှုတွေပေါ့လေကမ္ဘာအဝင်နှင်းနဲ့ပတ်သက်နေတဲ့အနေအထားတွေအဲ့လိုမျိုးတွေကိုပါကျမတို့တကယ်ကိုပြုံးပြုံးလေးပြောပြီးတော့ရင်းချင်းဆိုတာကြီးနဲ့ဇံပြောကြီးမသွားသေးနဲ့လက်တွေ့လုံးနိုင်တဲ့အနေအထားမှာတော့ယာယီအပြစ်ခက်ရစီရီကိုလုံးဝချင်ပါလေဆိုတော့ကျွန်မပြောပါတယ
်ဆိုတော့သူတို့ဘက်ကတုံ့ပြန်မှုရောဘယ်လိုနေပါလဲသူတို့ဟာဒေါ်အီနုစိန်တို့ပြောတဲ့အတိုင်းလောလောဆယ်ရေရှည်တို့ထားလိုက်လက်တွေ့မှာအပြစ်ခက်ရစေဘူးဆွေးနွေးဖို့ဒါတွေဟာအရေးကြီးရဆိုတဲ့ကိစ္စကိုသူတို့ဆက်လက်တင်ပြလိမ့်မယ်လို့ထင်ပါလားထိရောက်လိမ့်မယ်လို့ရောယုံကြည်ပါလား
ကျွန်မစကားကိုလက်ခံပြီးတော့ဒီချက်ကိုလက်ခံပါတယ်ဆိုပြီးတော့ပြောပါတယ်ဒီဆုံးနဲ့ကိုကျွန်တော်တို့တင်ပြမှာပါဆိုပြီးတော့လည်းကျွန်မကိုပြောခဲ့
နောက်တစ်ခုကဒီအဖွဲ့ကသက်ဆိုင်ရာဘရင်နဲ့တွေ့ဆုံပြီးတော့အကြံပေးတင်ပြဖို့ပေါ့လေသူတို့အဓိကတာဝန်ကအဲ့လိုပဲရေးထားပါတယ်သူတို့ကိုယ်တိုင်ဆုံးဖြတ်ပိုင်ခွင့်ရှိတဲ့အဖွဲ့တော့မဟုတ်ဘူးပေါ့ဆိုတော့သက်ဆိုင်ရာဆိုတဲ့အထက်မှာအေးတပ်ဖွဲ့နဲ့ကတွေ့သင့်တယ်လို့မထင်ဘူးလားသူတို့တွေ့မယ်ထင်ပါလားတွေ့ဖို့ကစီစဉ်တယ်ကြားပါလား
တွင်းမဲအစီအစဉ်တော့မပြောပါဘူးခင်ဗျာကျမကပဲတကယ်လည်းဒီလိုမတိမီနဲ့ကိစ္စကိုဆောင်ရွက်မယ်ဆိုရင်ဟိုဂျာခအဖွဲ့အစည်းတစ်ခုကိုအမှန်တကယ်တုံးပြင်တယ်ဆောင်ရွက်ခြင်းတယ်ဆိုရင်လည်းခုအီတာအောင်လို့နဲ့ကျမတို့နဲ့ဆိုရင်တပါးတွေဝါတွေအသက်တွေကွာဟတာပဲရှိတယ်နော်အခုအီအီမှရှိနေတဲ့ဘုချုပ်ထုံးမျက်နှာရဲ့မြေထုံးအောင်တို့ကျော်ဟန်တို့ကအစပေါ့လေကျမတို့ရဲ့ဟိုလူကလေးကအဲ့တော့ဒီဆက်ဆံမှုတွေနောက်နိုင်ငံဆက်ဆံပေးဖို့ပြောဝင်မှာတွေ့တာတွေအဲ့လိုကိုစိတ်ကောင်းစေတနာခေါင်းနဲ့တကယ်လူကျင်တဲ့အကျမှုကိုလူကျင်နေကျမတို့ဘာဖြစ်လို့ဆောင်ရွက်ဖို့မဖြစ်နိုင်ရတာလဲဆိုတာမျိုးတွေကတော့ကျမပြုမလို့ပြောပါတယ်ဥပမာအားဖြင့်ကျမတို့ကအများကြီးပြောနေကြတဲ့ကျမတို့ရဲ့ပါတီဗန္ဒာရေးမှုလည်းဖြစ်တဲ့ဒီခိုင်ပြည်နယ်ပြတ်တော်ဥပဒေလည်းဖြစ်တဲ့ဥစံကျော်ထားတို့လို့ပုံပုံတွေဘာဖြစ်လို့ဂျာခန်အဖွဲ့အဖြစ်တုံးလို့မရပါလဲအဲ့အမျိုးကြီးဟာတကယ်လို့လုံးတွေအောင်လုံးဖြစ်အောင်စေတနာတန်တန်နဲ့လုံးနေတော့ကျမတို့ရဲ့အကျွေးတစ်ခုခုတော့မြင်နိုင်ရဲဆိုတာမျိုးလည်းကျမတို့ပြုမှုနဲ့ကြောပါတယ
် ANP ဒေါ်အင်းနုစင်တို့ပါတီကလည်းပဲဒီကိစ္စအတွက်ဆောင်ရွက်နေတယ်ဆူကနေဆိုကြားပါတယ်ဆိုကြပါစို့သူတို့ရဲ့သဘောတူခွင့်ပြုချက်မရဘဲနဲ့စီယာကို initiative နဲ့ကိုစိုက်ပြီးတော့အဖွဲ့နဲ့တွေ့ရဆိုရင်တော့သူတို့ကတရားဥပဒေရ16တွေပါတယ်နဲ့အယူနိုင်တဲ့အခြေအနေရှိပါလား
ရှိမှာပေါ့ဗျာကျမတို့ ENP ပါတာကျမတို့ရဲ့သဘောရသွားပြင်လို့ဆိုချက်ချင်းကြီးအရင်ယူမှာပေါ့
တော်ရရှိမြတ်ခင်ဗျာဒီခိုင်းပြည်နယ်ကိုတကယ်အေဂျင့်တည်ငင်စီခြင်းနဲ့ဆိုရင်စစ်ပြိုင်တိုက်ခိုက်နေတဲ့ဘယ်နှဘဲရဲ့သဘောထားတူညီဖို့အဓိကကြပါလိမ့်မယ်ဆိုတော့ဒီညမှာတစ်ဖက်ရဲ့သဘောထားကိုမသိရဘဲနဲ့အဲ့ဒီဘက်နဲ့တွဲဆုံမင်းမြန်ခွင့်မရှိဘဲနဲ့တမန်ပြည်သူတွေစောင့်ကြည့်နေသူတွေရဲ့သဘောထားလောက်နိုင်တာတော့တရားဥပဒေကင်းမဲ့ပြီးစစ်လင်းဖြစ်နေတဲ့ရခိုင်ပြည်နယ်အေဂျင့်တင်ကြီးလမ်းစာတွေ့နိုင်ပါမလားဆိုတာအလွန်ပဲသံသယရှိစရာဖြစ်နေတယ်လို့ပြောကြရင်ဂရုပအစီအစဉ်ကိုဒီမှာတင်ညီကုန်းချလိုက်ပါစီခင်ဗျာကျေးဇူးတင်ပါတယ
်ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာအစ်ထုတ်လင်းပေးပြီးပြန်လည်ထုတ်လင်းချက်ကိုကြာသာပရိနေ့မနေ့မှနားဆင်နိုင်ပါတယ်ရှင်အခုတော့လာမယ့်စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင်
သောတာရှင်များရှင်ရှခိုင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခတွေကြီးထွားလာနေတာနဲ့အမျှအယက်သားတွေထိခိုက်သေးကြတာတွေဖမ်းဆီးစစ်ဆေးခံရတာတွေကြုံနေရပါတယ်လက်နက်ကင်ပဋိပက္ခတွေကြားအယက်သားတွေမြေစာပင်ဖြစ်နေရတာအဓိကဘသူတွေမှတာဝန်ရှိပါသလဲထိခိုက်သေးခြင်းမှုတွေကိုရှောင်ရှားနိုင်ဖို့နဲ့ထိခိုက်နစ်နာခဲ့ရသူတွေအတွက်တရားမျှတမှုရနိုင်ဖို့ဘာတွေလုပ်တင်သလဲဘာတွေလုပ်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုင်းအစီအစဉ်ကကျေးဇူးပါတယ်ရှင်။
စနေညတိုင်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုဆက်ပြီးတပတ်အတွင်းအားကစားသတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်။ကိုရနိုင်ကစူးစီးတင်ပြပေးထားပါရရှင
်။မင်္ဂလာပါ။ကျွန်တော်ရန်နိုင်ပါ။ဗီယိုရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။စပိန်နဲ့ဘာစီလိုနာကစားသမားရှာဗီဟာဘောလုံးသမားဘွားကနေအနားယူတော့မယ်ဆိုပြီးတော့ကြေညာလိုက်ပါပြီ။စပိန်ရဲ့နံပါတ်ကြီးဂိုသမိုက်ကာစီယက်စ်ဟာနှလုံးရောဂါရုပ်တရက်ဖြစ်ခဲ့တာကြောင့်အေးပေါ်စိတ်ယုံတက်လိုက်ရပါတယ်။ပြင်းထန်တောင်ပန်တိုက်စင်ဘူဖောင်ရီဘရီဟာဒီနေ့ဘောလုံးရာသီအခုမှာဘိုင်ယန်မြူနစ်အသင်းကနေထွက်ခွာမှာဖြစ်တယ်လို့ပြောကြလိုက်ပါတယ်။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။စပိန်နဲ့ဘာစီလိုနာကစားသမားဟောင်းရှာဗီဟာဘောလုံးကစားတာကနေအနားယူတော့မယ်ဆိုပြီးတော့ချိန်ညားလိုက်ပါပြီ။အသက်39နှစ်ရှိပြီဖြစ်တဲ့ရှာဗီဟာ22နှစ်ကြာဘောလုံးကစားပြီးတဲ့နောက်အခုဘောလုံးရာသီကုန်မှာအနားယူတော့မယ်ဆိုပြီးတော့မေလာနေ့ရက်နေ့ကချိန်ညားခဲ့တာပါ။သူကလက်ရှိမှာတော့ကာတာကအယ်ဆက်အသင်းမှာကစားနေရပါ။ဘာစီလိုနာအကယ်ဒမီကနေမွေးထုတ်ပေးခဲ့တဲ့ရှာဗီဟာ1998နဲ့99မှာဘာစီလိုနာအသင်းနဲ့စတင်ကစားခဲ့ပြီးတော့ဘာစီလိုနာနဲ့တူလာလီဂါချန်ပီယံ၈ချိန်ဥရောပချန်ပီယံဆု၄ချိန်ရခဲ့ပါတယ်။ဒါပြင်စပိန်အသင်းနဲ့တူလည်း2010ကမ္ဘာဖလား2008နဲ့2012ဥရောပဖလားတွေကိုရပြီးတော့ကလပ်နဲ့နိုင်ငံလက်ရေးစင်အသင်းအတွက်စုစုပေါင်းစုဖလား30ချိန်ရခဲ့တာဖြစ်ပါတယ်ခင်ဗျာ။စပိန်နဲ့ပေါ်တူဂိုသမိုက်ကကစီယက်စ်ဟာရုတ်တရက်နှလုံးရောဂါဝေနာခံစားခဲ့ရတာကြောင့်ဆေးရုံကိုအရေးပေါ်တင်လိုက်ရပါတယ်။သူဟာပေါ်တူအသင်းနဲ့ပြီးခဲ့ဗုဒ္ဓဟူးနေ့ကလေးချင်နေစဉ်မှာနှလုံးရောဂါရုတ်တရက်ဖြစ်လာတာကြောင့်သူကိုဆေးရုံတင်လိုက်ရတာဖြစ်ပါတယ်။ပေါ်တူအသင်းကတော့ကစီယက်စ်ဟာပြင်းထန်တဲ့နှလုံးရောဂါဖြစ်ခဲ့တာလို့ဆိုပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့သူ့ရဲ့အခြေအနေဟာပုံမှန်တိုင်းပြန်ဖြစ်လာနေပြီးသူ့ကိုအားပေးတဲ့သူတွေကိုကျေးဇူးတင်တယ်ဆိုပြီးတော့ကစီယက်စ်က Twitter ကနေပြောပါတယ်သူရဲ့အသင်းဟောင်းပြတဲ့ Real Madrid ကလည်း Casillas ရောဂါအမြန်ဆုံးပျောက်ခင်းဖို့ဆူတောင်းပေးတယ်လို့ပြောပါတယ် Casillas ဟာကစားသမားဘဝတစ်လျှောက်လုံးမှာလည်းအခက်အခဲဆုံးစိန်ခေါ်မှုတွေကိုကျော်လွှားပြီးတော့အသင်းအောင်မြင်အောင်လှုပ်ဆောင်ပေးနိုင်ခဲ့တယ်လို့ဆိုပါတယ်ဒါပြင်စပိန်လက်ရေးစင်အသင်းကလည်း Casillas အမြန်ဆုံးပြန်နေကောင်းဖို့ကိုဆူတောင်းပေးခဲ့ပါတယ်အသက်39နှစ်ရှိဖြစ်တဲ့ Casillas ဟာခုလိုနှလုံးရောဂါဝေနာကြောင့်ဘောလုံးကစားတာကနေလုံးဝအနားယူရဖို့ရှိတယ်ဆိုပြီးတော့သတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာပြင်းထန်တဲ့ဘိုင်ယန်မြူနစ်ရဲ့တောင်ပန်ကစားသမား Frank Ribery ဟာဒီဘောလုံးရာသီကုန်မှာတော့ဘိုင်ယန်အသင်းကနေထွက်တော့မယ်ဆိုပြီးတော့ကြေညာလိုက်ပါတယ်။ဘိုင်ယန်မှာ12နှစ်ကြာကစားပြီးတဲ့နောက်သူ့အနေနဲ့ဘိုင်ယန်ရဲ့နောက်ထပ်စာချုပ်တက်တန်းမတိုးတော့ဘူးဆုံးဖြတ်လိုက်တာဖြစ်တဲ့ဆိုပြီးတော့ Ribery ကပြောပါတယ်။ Ribery ကတော့ဘိုင်ယန်ကိုလာတဲ့အချိန်မှာသူ့ရဲ့အိမ်မက်တွေလက်တွေဖြစ်လာခဲ့ကြောင်းအသင်းနဲ့လမ်းခွဲနှုတ်ဆက်ဖို့ကမလွယ်ကူကြောင်းဒါပေမဲ့ဘိုင်ယန်နဲ့အတူရခဲ့တဲ့အောင်မြင်မှုတွေကိုဘယ်တော့မှမေ့နိုင်မှာမဟုတ်ဘူးဆိုပြီးတော့ပြောကြလိုက်ပါတယ်သူဟာဘိုင်ယန်မြူနစ်အသင်းနဲ့အတူစူပလာစုစုပေါင်း20ကျော်ရခဲ့တာဖြစ်ပါတယ်ခင်ဗျာအင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေမှာတော့ Chelsea အသင်းကလာမဲ့ဘောလုံးရာသီ Champions League ဝင်ခွင့်ရသွားခဲ့ပြီးတော့ Manchester United အသင်းကတော့ Champions League နဲ့လွှဲချော်သွားခဲ့ပါတယ်တနင်္ဂနွေနေ့က Premier League ပွဲစဉ်တွေမှာ Chelsea က Watford ကို 3-0 မရှိနိုင်နိုင်ပြီးတော့မန်ယူကတော့မပေးစရာအောက်ဆုံးမှရှိနေတဲ့ Huddersfield နဲ့တကူးစီတည်ကြပါတယ်။ဒီချိန်ထဲမှာပဲ Arsenal ကလည်း Brighton နဲ့တကူးစီတည်ဖြစ်သွားလို့38ပွဲပြီးတဲ့အချိန်မှာ Chelsea က90မှတ်နဲ့အဆင့်3၊ Tottenham အမှတ်80နဲ့အဆင့်4, Arsenal က68မှတ်နဲ့အဆင့်5, Manchester United က66မှတ်နဲ့အဆင့်6နေရာမှာရှိနေပါတယ်။ဒါကြောင့် Chelsea ကလာမယ့်နှစ် Champions League ဝင်ခွင့်ရသွားခဲ့ပြီးတော့ Manchester United အသင်းကတော့ Champions League နဲ့လွှဲချော်သွားပါတယ်။Manchester United အတင်လာမဲ့ဘောလုံးရာသီ Champions League ဝင်ခွင့်မရတာနဲ့ပတ်သက်ပြီးတော့စိတ်ပြတ်မိတယ်လို့ Man United ပြ Ole Gunnar Solskjaer ကပြောလိုက်ပါတယ
် We gave ourselves a chance to be in the Champions League something that we didn't think was possible we got so many opportunities to grab the
ကျွန်တော်တို့ Champions League ဝင်ခွင့်ရနိုင်မဲ့အခြေအနေအထိလုံနိုင်ခဲ့ပါတယ်အစောပိုင်းမှာမဖြစ်နိုင်ဘူးလို့ထင်ခဲ့ပေမဲ့ဝင်နိုင်တဲ့အခြေအနေကိုရောက်ခဲ့ပါတယ်အဆင့်3နဲ့4ကိုရဖို့အတွက်အခွင့်အရေးတွေအများကြီးရခဲ့တာပါဒါပေမဲ့မလုံနိုင်ခဲ့ပါဘူးဒါကြောင့်လာမယ့်နှစ်မှာ Champion League ဝင်ခွင့်မရဘဲ Europa League ပဲကစားရမှာပါ Champion League ဝင်ခွင့်မရတဲ့အတွက်စိတ်ပြက်မိပါတယ် မန်စီးတီးကသာ FA ဖလားမနိုင်ဘူးဆိုရင်ကျွန်တော်တို့ယူရိုပါလိကိုလည်းစောစောစီစီဝင်ကစားရမှာဖြစ်ပြီးအဲ့လိုဆိုရင်ပို့ပြီးတော့ခက်မှာပါ
မယူသင်းဟာပြီးခဲ့တဲ့ဒီဇင်ဘာလကဆိုးရှာကိုယာယီနီးပြအဖြစ်ခန့်ငယ်တုန်းကနိုင်ပွဲတွေတောက်လျှောက်ရခဲ့ပေမဲ့အမြဲတမ်းနီးပြအဖြစ်နဲ့၃နှစ်စာချုပ်ချုပ်လိုက်ပြီးနောက်ပိုင်းမှာတော့ခုပွဲမှာနှစ်ပွဲသာနိုင်ခဲ့တာပါဆိုတော့မယူသင်းတောက်လျှောက်နိုင်ပွဲတွေရပြီးမှဘာတွေဖြစ်သွားတာပါလဲဒါနဲ့ပတ်သက်ပြီးအားသာကလောင်ရှင်ကိုစောမျိုးစံကတော့
အဒီကတော့ကျွန်တော်မြင်လာတော့ဒီဘာလုံးခရီးစိတ်တက်ကဟိုအဓိကကြမှာတင်လာပါဗျာဥပမာမနေ့ကဟာတာပြီးတဲ့ပွဲလို့ဟာမျိုးလို့ပြောကြတယ်ပေါ်ပါလို့ကစားသမားချွေးတော်မထွက်ဘူးကြာကျွန်တော်ပြင်ကြကြည့်တကယ်ကိုချင်းထက်တာကွင်းထဲမှာလမ်းလျှောက်နေတာပဲသူကနောက်ပိုင်းစိတ်သက်ကသူတို့တော်တော်ကိုပြပြသွားတဲ့တော့ပါရှိတယ်သူချင်းတော့ကိုရှာအနေနဲ့ကစားသမားတွေကိုတမ်ပူခမာဝဲမှာအရန်ပြင်နိုင်နေတယ်ဟိုနောက်ပိုင်းကျတော့နည်းနည်းလေးကစားသမားတွေကိုမထိနိုင်တာလည်းပါမှာပါဗျာမထိနိုင်တာလည်းပါမှာတော့ဒီပြွာတော့သိပြီးတော့ပြောပြရမရှိပါဘူးဒီကစားသမားတွေကတားပါပဲသူတော့ဆက်လေးကိုအတူချုပ်ကြည့်ရလို့ဒီတော့အဓိကတော့ကစားသမားတွေစိတ်သက်ပိုင်းကအဓိကကြလိမ့်မယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ပါတယ
်ဒီတော့မှာတော့ Cardiff City က Crystal Palace အသင်းကို 3-2 နဲ့ရှုံးသွားတာကြောင့် Cardiff အသင်းဟာ Fulham Huddersfield နဲ့အတူတန်းဆင်းသွားပြီဖြစ်ပါတယ် Man City နဲ့ Liverpool Champion ဘယ်သူဖြစ်မလဲ Champions League နောက်ဆုံးတနေရာအတွက်လန်ဒန်မြောက်ပိုင်းကပြိုင်မဲ့အသင်းဖြစ်တဲ့ Spurs နဲ့ Arsenal တို့ဘယ်အသင်းဝင်ဝင်ရမယ်ဆိုတာကတော့လာမယ့်တနင်္ဂနွေနေ့ရာသီကုန်ပွဲသိမ်းတဲ့အချိန်ကျမှယတိပြတ်အဖြစ်ပေါ်မယ်ဆိုတာပြောကြရတယ်ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ကိုရနိုင်ရဲ့သတင်းဘက်စင်အားကစားသတင်းလွှာကိုနားဆင်ကြရတာဖြစ်ပါရဲ့ရှင
်ဤပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြတယ်လဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရရှင်ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင်
ဗီဒီယိုရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုတက်နှွင့်ချိန်ပြပြချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32 51ပထမနာရီဝက်မှာလိုင်းလမ်းမီတာ190တို့ကနေနားဆင်နိုင်ကြပါတယ်။မနေ့ဘက်မနေ့ဘက်အစီအစဉ်မှာတော့ဥကျစန်သားရဲ့မြန်မာရေးသုံးသက်ချက်နဲ့အတူသူယုံကြည်ရအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ဗီဒီယိုရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဗုဒ္ဓဦးနဲ့ညပိုင်းထိတ်တိုက်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်ယူအန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ပါကန့်သက်ချက်တချို့ကိုဆက်လက်လိုက်နာတော့မှာမဟုတ်တဲ့ကြောင်းယူအန်သမ္မတဟာဆန်ရူဟာနီကဒီနေ့ပဲကြေညာလိုက်ပါတယ်တန်ဆင်ထားတဲ့ယူရီနီယံအနေနဲ့ရေလေးပစ္စည်းတွေစုဆောင်းမှုပေါ်ကန့်သက်ချက်ကိုဆက်လက်လိုက်နာနိုင်တော့မှာမဟုတ်တဲ့ကြောင်းပြောဆိုလိုက်တာပါပါကစ္စတန်နိုင်ငံကဒုတိယအကြီးဆုံးမြို့ဖြစ်တဲ့လာဟောမြို့ကဖျားကြောင်းပြင်ပမှာဒီနေ့စောပိုင်းပောက်ကွဲမှုဖြစ်ရာကလူရှိဦးထက်မနည်းသေဆုံးပြီး20ကျော်ဒဏ်ရာရသွားပါတယ်။ဖျားကြောင်းအဝင်ဘဝတစ်ခုနဲ့ရက်ထားတဲ့ရဲကားတစ်စင်းကိုပြစ်မှတ်ထားခဲ့ပုံရတဲ့တက်ခတ်မှုမှာရဲတပ်ဖွဲ့ဝင်9ဦးသေဆုံးသွားတဲ့အကြောင်းနဲ့အခင်းဖြစ်ပေါ်ရာပန်ချက်ပြင်းနဲ့စုံစမ်းရေးအရာရှိချုပ်ကပြောဆိုခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့1985ခုနှစ်နဲ့1994ခုနှစ်တွင်စီးပွားရေးလုပ်ငန်းတွေမှာဒေါ်လာ1ဘီလီယံဆုံးရှုံးခဲ့တဲ့အကြောင်းသတင်းရောက်တိုင်းစင်စာကြီးရဲ့ဖော်ပြချက်ကိုသမ္မတထရန့်ကဒီနေ့ပယ်ချလိုက်ပါတယ်။ဒီဖော်ပြချက်တွေဟာဟိုအရင်တစ်ချိန်လုံးကမပြည့်မစုံတဲ့သတင်းချက်လက်တွေပေါ်အခြေခံထားတဲ့သတင်းမှားတစ်ခုသာဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေသမ္မတထရန့်ကတုံ့ပြန်ပြောဆိုလိုက်တာပါ။နိုင်ငံတော်လျှော့ချက်အုပ်တွေဖောက်ပြမှုနဲ့ထောင်နာခုနှစ်ကြာခံနေရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့သမ္မတရဲ့လုံငင်းချင်းတော်ကိုအမိန့်နဲ့လွတ်မြောက်လာတဲ့ပေါ်အမေရိကန်သမ္မတအင်ပီရိုကကြိုဆိုလိုက်ပါတယ်။2019ဒီဇင်ဘာလကလေးကရပောင်း900ကျော်ဖမ်းဆီးခံခဲ့ရပြီးနောက်မိသားစုနဲ့ပြန်လည်စုံစည်းခွင့်ရတဲ့ပေါ်ဝမ်းမြောက်မိတဲ့ကြောင်းအင်ပီရိုကညင်ညာချက်ကဖော်ပြရတာပါ။မြန်မာနိုင်ငံကဖမ်းဆီးခဲ့တဲ့တခြားသတင်းသမားတွေလည်းအလားတူလွတ်မြောက်လာဖို့မျှော်လင့်နေကြောင်းလည်းအင်ပီရိုကထုတ်ပြန်တဲ့ညင်ညာချက်ကပြောဆိုထားတာဖြစ်ပါတယ်။
ဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှန့်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Citric Franklin ဖြစ်ပါတယ်။မနေ့ကကြာသပတေးနေ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 12113ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ58 kHz 5805တို့ကနေနားဆင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေ။ VOE ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.